သာသနာတော်နှစ် 1554 ခုနှစ်ဘောဇာတက္ကရာ 1582 ခုနှစ်မတ္တလဝိချုံ5ရက်2010ခုနှစ်ဒီဇင်ဘာ26ရက်နေပြည်တော်ခရိုင်တကုံးမြို့နယ်ရွှေအင်းကြီးတပရိယတိသာသနာကြီးနေ90ပြည့်အမတ်တရားအဖြစ်ဖြင့်ဆင်းခြင်းပြုလုပ်အပ်သည့်ရှေရုဓမ္မသဘင်ဓမ္မမန္တပင်ဖောကြားအပ်သောဓမ္မစကြာညာဤအမတ်တရားဒေသနာတရားတော်ဒီကနေ့ညတော်သွေခန္ဓာကိုရှေဘုရားရှင်ရှင်တော်မြတ်ဗျာဤမဟာကရုဏာတော်ကိုအာယုံကြည့်ပါသိကြည့်ဖွယ်ဆောအပ်သောဝန္ဒနာပဏာမအာဒိတကာထာကိုယေဆုပူဇော်ခြင်းဖြင့်စတင်ကြရအောင်ယောကပန်တော်တိဟိပိယပမေယံကာလံကရောတော်တိတုကရာမိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိကတတတယောနာထုံးဝိနိယမြတ်စွာသတ္တဝါဤသံသာစီပွားလိုလာတောင်းတကုန်ပေါင်းခါရခြင်းနာထမိညာချင်းရှင်တော်မြတ်ဖရာသည်ကပ္ပံသောတိဟိပိဂရေတဝါအိေတ္တေသာတို့ဖြစ်တော်လဲအဘယ်မြယံဒီပေတိုင်းတာဟောရခြင်းမှာမစောနိုင်ပါတော့ကာလလေးအတင်ချေသိမ့်ဒီတော်ရှိကြတော့ကာလပတ်လုံးလောကဟိတယသတ္တလောကဤအကျိုးစီးပွားအလောကအတိဒုက္ခရာမျိုးစားတဲ့ခြေအင်္ဂါမေတ္တာကြီးမှတမိတာနဲ့တခြားစမေးစမင်းကြီးဟုစေတိထဝေငါ့ရဲ့အဆုအလုံးခဲ့တဲ့မူလကိုကရောင်းတော်ပြာဖြင့်ဉာဏ်ဤတန်ကျုပ်ကိုအာရုံတော်မူရသည်ဖြစ်ပေခေတ္တလက်ချင်းမြေလုံးအသက်ဆုံးနှစ်ရက်နှလုံးစိန်ဝံကိုရောဤပင်မင်းတို့ကတောဝဒနာချိန်ခမညာစွာရောက်တော်မူကြရရှာလိမ့်မည်မဟာကရုဏိကသတ္တဝါများယေဝေတာကေလူသနာရှိခေမဟာကရုဏာစင်စစ်တော်သောသမ္မနာတသောဝိညာဉ်များစွာသတ္တဝါဤချမ်းသာစီးပွားလိုလားတော်ဒအကုန်ပေါင်းခါရခြင်းနာထအမိညာထွန်းရှင်တော်မြတ်ဖရာအာနမောယုသိကြောင်းကျော်မဟုလျောဖြင့်ကရောယောကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်ပတ်တွင်ဖြစ်ပါစေတည်းဤဓမ္မစကြာညာဤအမတ်တရားဒေသနာဟာလူဒီယချက်ကံတို့ပြိဋ္ဌာတ်တို့သမစကြာတရားကိုမြတ်စွာဘုရားဟာဘုရားရှင်တို့ရောက်ပြီးတဲ့နောက်မှာနှစ်လမြောက်ဖြစ်တဲ့ဝါဆိုလမ်းကြီးလေးမှာဟောတယ်လို့အာလုံးသိကြဝါဆိုလမ်းကြီးနေ့ညမှာညနေချိန်ကနေစပြီးတော့သမစကြာတရားဟောတယ်အဲ့ဒီတဘစကြာတရားဟောတဲ့နေရာကမထခင်နောက်ထပ်ဗာတရားလေးဆက်ပြီးတော့ဟောနေတယ်ဆိုတာဟာမှတ်သားလို့လိုအပ်တယ်ပေါ့တဘစကြာတရားဟောပြီးတော့တဘစကြာတရားဟောတဲ့ပလင်မှာပဲမြတ်စွာဘုရားဟာဟိမဝတ္တုတ်ဆိုတာဟောခဲ့အဲ့ဒီဟိမဝတ္တုတ်ဆိုတာသုတ္တနိဗ္ဗာန်ပါဠိတော်မှာခန္ဓာပေါင်း30နဲ့ဟ ေဝရအဘိဓမ္မာတတ်ကိုမှတ်တမ်းတည်းထားရှိ။အဲ့ဒီတော့ကံကိုခေါ်ရတဲ့ကလေးမတန်းနိုင်ကြရအောင်မလွတ်သားလို့လဲရအောင်တပစက်ကြောင့်ရအမတ္တရာခေတနာလို့ရဇဇတရားဟောခဲ့တဲ့မြတ်မှာအမတ္တရာလိုတွေရှိတယ်ဆိုမှတ်သားပြီးတော့ရှင်းပြကြတော့အဲ့ဒီတုံ့ပြန်ဖြစ်ပေါ်လာလို့စကြောဝိရှင်းလို့ပြောအောင်ဘာကဘာမှဖျားကားဆိုဖွင့်တယ်လူရဲ့တတံအနည်း၄သောင်းတောင်းမှာပထမဆုံးကကုတ္တန္တမြတ်စွာဘုရားပွင့်နေတယ်လေ။အဲဒီနောက်မှာတတံတွေကဆုတ်လာပြီးဆယ်တန်းကပြန်ပြက်အသင်္ချေတန်းရောက်သင်္ချေတန်းကလည်းတခါပြန်ပြီးတော့ဆုတ်လာလိုက်တော့လူရဲ့အသက်နှစ်သောင်းတောင်းတန်းရောက်လာတဲ့အခါဒုတိယကြောင့်ကောဏကမ္မနဲ့ဆောပြားဆောဖွင့်ပေါ်လာတယ်။အဲ့ဒီတိုင်းပဲဆုတ်ကတက်ခတ်လူရဲ့တတန်းဟာစနစ်တန်းကြီးအောင်ဆုတ်တော်ပြီးတော့ပြန်တက်အသင်ချေရအဲ့ဒီကနေပြန်ဆုတ်လာလိုက်တဲ့အခါမှာလူရဲ့တတန်းအနည်းနှစ်သောင်းခန့်ရောက်လာတဲ့အခါမှာကတ္တဝမြတ်စွာဘုရားဖွင့်ကတ္တဝမြတ်စွာဘုရားနှစ်သောင်းခန့်မှာဖွင့်တဲ့အခါတတော်တောင်း6000လောက်ပြိနိဗ္ဗာန်ဆံရ။ဒါဘုရားရဲ့ချုပ်တဲ့စိတ်နှစ်တောင်းပြည့်အောင်တတော်ကြည်တမ်းပြီးတော့သိကြဘူး။တတော်တောင်း6000ပြည့်တဲ့အခါမှာတတော်မြတ်စွာဘုရားပြိနိဗ္ဗာန်ဆံပါပြိနိဗ္ဗာန်ဆံတဲ့အခါမှာတတော်မြတ်စွာဘုရားရဲ့ရုပ်ကလတော်ကိုတိသောကမိခတဲ့အခါဓာတ်တော်ကအစုပဲပဲကျုပ်ခုဘောရဝမြတ်စွာဘုရားကြောက်ဓာတ်တော်ကိုအစုပေါင်းမြောက်များတော့ကျန်ဘာဖြစ်လို့ဓာတ်တော်ကကတ္တဝမြတ်စွာဘုရားလက်ထက်မှာအစုပဲကျင့်ကြံရတယ်လဲဘာကြောင့်ဘောရဝမြတ်စွာဘုရားကြောက်ဓာတ်တော်ကအစိတ်အစိတ်အသေးလေးကိုစိုက်မျိုးစုံဖြစ်ရတယ်လဲတတန်းရှိတဲ့မြတ်စွာဘုရားတွေကပြိဋိဘဆံတော်လိုက်တဲ့အခါဓာတ်တော်ကသစုတဲ့ပဲခန္ဓာကိုယ်တော်မှာရှိတဲ့ပြိဋိတားတဲ့အယုဂတွေအားလုံးစုပေါင်းပြီးတော့ဓာတ်တော်ကသစုရဲ့ပဲဖြစ်သွားဒါကြောင့်လို့ဇေတိတဲ့အခါသစုပဲတဲ့ကောရမမြတ်စွာဘုရားကြောက်တတန်းကမတန်တိုးလာလူရဲ့အနိတ္တရာဓမ္မပွင့်နေမြတ်စွာဘုရားလူ့ဘဝမှာနှစ်80ပဲနေသွားအဲ့တော့ဘုရားနဲ့တွေ့ရတဲ့ပုဂ္ဂိုလ်နဲ့မတွေ့ရတဲ့ပုဂ္ဂိုလ်ဆိုမတွေ့လဲရတဲ့ပုဂ္ဂိုလ်ကြီးကများတယ်အဲ့ဒီလိုမတွေ့လဲရတဲ့ပုဂ္ဂိုလ်ကြီးအတွက်မြတ်စွာဘုရားတိကျအဋ္ဌံထားရတယ်မြတ်စွာဘုရားရဲ့ဓာတ်တော်လေးကိုပူဇော်ကြမယ်ဆိုပြီးကောင်းရချမ်းသာလေးရနိုင်ဖို့ဆိုပြီးတော့တတ်တော်လေးအစိမ့်စိတ်ကွဲဖို့မြတ်စွာဘုရားကဆန္ဒပြည့်မဲ့ပေါ့အဲ့တော့ကျွန်တော်တို့တတ်တော်လေးအစိမ့်စိတ်ကွဲပြီးတော့စေတီပချိုးလေးပေါများလာပေါ့ညမနိုင်ငံမှာဆိုလို့ရှိရင်စေတီပချိုးလေးကအမတန်မှများအနေနဲ့ရရမှာဆိုရင်စေတီပချိုးလေးအမတန်များတော့နိုင်ငံသားလူတွေကမြန်မာပြည်ကိုသတင်းနောက်ပခိုးထားတဲ့စီရီဆိုးတွေပေါ်ပြတဲ့နိုင်ငံလို့တောင်းလာလို့ခေါ်ထားတယ်ဆိုစီရီမျိုးများတယ်ဆိုတော့မြတ်စွာဘုရားတတ်တော်တွေကများတာပေါ့ပရမသုတ်တတ်တော်တွေကိုဖြန့်ဝေတဲ့အချိန်တုန်းကစီရီက၈စုပဲရှိအလုံး၁၀စုပဲရှိမြတ်စွာဘုရားတတ်တော်နဲ့တေရာက၈စု ဘုရားတို့အချက်ရဲ့ရွှေခွေးကြီးကိုထာဝရပြီးတဲ့လားအဆုမိခွေးတွေကိုထာဝရပြီးတဲ့လားအဆုတို့ပထမဆုံးသူပလို့ခေါ်တဲ့မြတ်စွာဘုရားကိုအိမ်မပြီးတော့ပူဇော်တဲ့အခြေအနေအလုံးစံပြီးရရှိအတော်မင်းကြီးလက်ထဲရောက်တဲ့အခါကျတော့စေဘောင်းရှိတော်နေတယ်ညခုဝင်ရောက်တတ်တော်ကိုဖြတ်ချက်ပြီးစေဘောင်းရှိတော်နေတော်ထိပ်တယ်တပတ်ခန္ဓာဘောင်းရှိတော်နေတော်ကိုပူဇော်တဲ့အနေနဲ့စေဘောင်းရှိတော်နေတော်ကျောင်းဘောင်းရှိတော်နေတော်ဆိုတာလေဒီလိုသာသနာကိုဖြတ်ကျက်ပြအောင်ဆောင်ရွက်ခဲ့တော့ဒီကောင်းကြီးအဲ့ဒီတော့ကသောမြတ်စွာဘုရားပြိဋိဘံဆံသွားတဲ့အခါအဲ့တော့ကြီးမားတဲ့စေတကြီးတစုတဲ့တေတပြဆိုတဲ့မျိုးကိုပြိဋိဘံဆံတယ်အဲ့ဒီတေတပြမျိုးမှာပဲသံဃာမြတ်စွာဘုရားရဲ့ရှင်ကြီးကိုတဲ့တယ်အဲ့ဒီမျိုးကပဲဖြစ်လိုက်တဲ့မျိုးကောင်းသား၂ယောက်မှာစေတီတော်ကြီးထစ်တဲ့ပြီးတော့စေတီတော်ပူဇော်ပွဲလုပ်တဲ့ပွဲမှာသာသနာ့ဘောင်ဝင်လိုက်ကြတော့အမျိုးသားတွေကသာသနာ့ဘောင်ဝင်လာပြီးတော့သာသနာ့ရဲ့လုပ်ငန်းနှစ်ခုဖြစ်တဲ့စာပေချမ်းသာသင်ကြားခြင်းဆိုတဲ့ခန္ဓာတူရတရားဓမ္မဒုဒ္ဒအထောက်ချင်းလို့ဆိုတဲ့ဝါသတူရသုံးဥပဒနာတူရဒုရနှစ်ခုစလုံးဖြစ်ခြင်းမို့ရာအတွက်ရှင်ဥဒ္ဓါစာသင်ရတယ်ပိဋကတ်ဒီစာသင်လိုက်တဲ့အခါညာချက်တဲ့ပုဂ္ဂိုလ်ကြီးကျောကတိသင်လိုက်တော့မကြခင်ပဲပိဋကတ်ကတော့နေမှာကျွမ်းကျင်နဲ့တကယ်ချင်းညာနှစ်ပါးဖြစ်တယ်ဆက်ပြောင်းဟောကြားတဲ့တရားတော်တွေကိုဖြန့်ပြူးလို့ဆရာတော်တရားတွေကိုပိုင်ပိုင်နိုင်နိုင်သိတဲ့ပုဂ္ဂိုလ်ဖြစ်လို့တပါးတပါးတဲ့တပည့်ချမ်းရဲ့ပြိတ္တ900ရှိတယ်။တို့ခေတ်မှာအတော်ကြောကြတဲ့ဆရာကြီးနှစ်ပါးပါ။အဲ့ဒါလို့သတ္တပိတ္တနဲ့အလုံးကြော်တဲ့ဆရာကြီးနှစ်ပါးမှာတနည်းကြတော့ပြဿနာလေးတစ်ခုကျော်လာ။ဆရာတယောက်ဟာဘုန်းကြီးနှစ်ပါးရှိ။အဲ့ဘုန်းကြီးနှစ်ပါးမှာပြဿနာရှိ။ဒီပါကသင်္ဃာတော်ရင်နဲ့မသိမရောတဲ့အမှုကိုပြုပြုတဲ့အခါကျတော့နောက်တစ်ပါးကအရှင်ဘုရားတောင်မလုပ်တဲ့ဘူးယန္တဟာရင်နဲ့မသိမရောဘူးလို့ဆိုတော့အဲ့ဒီဝိနည်းစကားနဲ့မကြီးမသိမတဲ့လုပ်တဲ့ကိုယ်တော်ကသူကဆယ်ရဲ့ပြောရဲဆိုရဲမြုပ်ချမ်းအာချမ်းပေါ့အဲ့လိုဆိုတော့သူကအပြုံးခံတာအပြုံးခံလို့သို့တော်လည်းပဲသူ့ရဲ့လုံရတဲ့ကိုခုနဆရာတော်ကြီးတွေစီတင်ပြလိုက်ရင်ဆရာတော်ကြီးတွေကဘယ်သူမှားတယ်မှန်တယ်ဆိုတာဆုံးဖြတ်ပေးကြတယ်အဲ့လိုဆုံးဖြတ်ပေးဖို့သူ့ရဲ့လုံရတဲ့ကဝိနည်းစကားနဲ့မညီဘူးဆိုတာကိုဆရာတော်ကြီးတွေကဆုံးဖြတ်ပေးမှာအစုံရပေးလာလို့ရှိရင်သူဟာသာသနာပေါ်မှာယက်တည်နိုင်မှာမဟုတ်ဘူးအဲ့တော့အဲ့ဒီကိုယ်တော်ကလက်ဥအောင်သူပါကျိုးသားတော်ဆိုတော့အဲ့ဆရာကြီးနှစ်ပါးစီသွားတပည့်ခံဆရာကြီးနှစ်ပါးကျင်းနာအောင်ဝက်ခံပြီးတဲ့အခါကျဆရာကြီးတွေကိုခွင့်သာရတာလို့ဆိုသူပါဒီလိုပြဿနာရှိတယ်သူနဲ့မတည့်တဲ့ကိုယ်တော်ဆရာတော်ကြီးတွေကိုတာဝန်ဆုံးဖြတ်တောင်းနေတယ်။အဲတောင်းတဲ့အခါမှာဆရာတော်တို့တတိယကိစ္စအရမှန်မှန်ဆုံးဖြတ်မပေးမှနဲ့နှုတ်ပိတ်ရင်ကုန်နေမှာ။နော်။နှုတ်ပိတ်ရင်ကုန်နေလို့ဆရာတော်ကြီးတွေကိုအတင်းချက်သွက်တောင်း။တောင်းတဲ့အခါကျတော့ဆရာကြီးကသာဝနာရေးကိစ္စနဲ့ပတ်သက်လာနှစ်ဖိရင်ကုန်နေလို့မရှိဘူးလို့ဆိုတော့သူကတကြီးအောင်ပြောလို့ဆိုတတိတော်ကံနဲ့တတိတော်ထိုင်နဲ့တတိတော်ကံခံစရာရှိတတိတော်ပဲခံရမယ်ရှင်များတို့ဘာမှမပြောပါနဲ့ တိတ်တိတ်လေးလေးကဆုံးကြမလို့ပါနဲ့နောက်ပိုင်းမှာဆရာကြီးတွေတော့တူလိုက်ရဆရာကြီးတွေတော့တူလာတဲ့ကသူကအေးနေစိတ်နေမနေဘူးသူ့ကိုဆွဆွဲတဲ့ကိုယ်တော်စီသွားပြီးတော့ကဲဘယ်သူကတတ်နိုင်သေးရောတတ်နိုင်လဲသွားဆရာကြီးတွေစီဆုံးချခံပြီးတော့ဆရာကြီးစီစီကတော့ဆုံးချချက်ရတာသူ့ဘာမှအပြစ်ရှိဘူးဆိုတော့အငြိမ်းမနေပဲနဲ့ပြောတော့ခဏကူတော့ဆရာကြီးလူစီတာလာပြီးတော့ရှောက်တော့အဲ့ဒါရှောက်တဲ့အခါဆရာကြီးကကောင်းနေဆိုတဲ့ကောင်မလို့ပြောခဏကသူကပဋိညင်ပေးလိုက်တာဆိုတော့ငြိမ်းနေကြအဲ့တော့ဘုပုဂ္ဂိုလ်ကအမှုအမရဖြစ်တယ်ကောဆရာတို့ဒီကိစ္စမြေကြီးရမှာမဟုတ်ဘူးမှားရင်လည်းမှားတယ်လို့ဆုံးချက်မမွေးရတဲ့ဒီနှစ်ပါးကစစ်စစ်ညီညွတ်ချန်ပြေးပြီးပြီးဒီလိုပဲလုပ်တဲ့နဲ့အဆုံးရလည်းမပေးဘူးအကောင်းလည်းမပြောအဆိုးလည်းမပြောဒီလိုနှုတ်ပိတ်ရင်ကုန်နေလို့မဖြစ်ဘူးလို့ပြောတဲ့ဆရာကြီးကမလှုပ်ဘူးမလှုပ်တဲ့အခါကျတော့ဟိုကတော့ကစိတ်ပြတ်သွားစိတ်ပြတ်သွားပြီးတော့ဆရာကြီးတွေရှိတယ်အရှင်ဘုရားတို့ဟာမြတ်စွာဘုရားရဲ့သာသနာမျက်နှာကိုမကြည့်ဘူးပုဂ္ဂိုလ်ရဲ့မျက်နှာကိုကြည့်တယ်သာသနာကိုမဆုံးရှုံးခွင့်တဲ့ပုဂ္ဂိုလ်တယောက်ကိုဆောင်းရှောက်တယ်ဒီနေ့မှာကတ္တဘုရားပြိဋိဘဆံတော်ပါပြီဘုရားသာသနာလဲပွဲပါပြီဆိုပြီးတော့အဲ့ဒီကိုယ်တော်ကချုံချုံချလို့တယ်အဲ့ဒီမှာဒီကိုယ်တော်ကြီးတွေကတောင်းဝေကရအေးတို့ဘုရားလေးလုံးပြီးပြီပုဂ္ဂိုလ်တော်ကလိုက်ပြီးတော့တို့ဘာမှမပြောနဲ့နေချင်းဖြစ်သာသနာကိုမြောင်းနဲ့ရောက်အောင်တို့လုံးလိုက်ကြပြီအဲ့ဒီစကားလုံးကြီးကပါဠိထဲမှာပါနေသူပြေဆိုတော့သာသနာကိုမြောင်းနေထက်ခဲ့မြောင်းနေပြစ်ချလိုက်ကြပြီဆိုပြီးတော့အဲ့ဒီကိုယ်ကြီးစတတ်တဲ့ဆရာတော်ကြီးတစ်ပါးကဒီလိုအရမဝါဒီပုဂ္ဂိုလ်ကလိုက်ပြီးတော့သာသနာမျက်နှာကိုမကြည့်ပဲနဲ့အာနာလို့အဲ့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးဆုံးဖြတ်ချက်မပေးပြထားလိုက်ရဘူးလို့စိတ်မကောင်းဖြစ်လိုက်ကြတာတသက်လုံးစိတ်မကောင်းဖြစ်သွားအဲ့လိုတသက်လုံးစိတ်မကောင်းဖြစ်ပြီးတော့စိတ်မကောင်းနဲ့ဒါကိုပဲစိတ်ထဲမှာမကောင်းဖြစ်ပြီးနောက်ဆုံးပြတော့ဒီအတွေးရဲ့ problem မှုတွေပဲကျန်တော့ဘွားကြတယ်ကျန်တော့ဘွားတော့ဒီကိုယ်တော်ကြီးတွေကတကယ်တော့သူတော်ကောင်းကြီးတွေပါခဏကူတော့အတင်းချက်ပြောရတယ်သူတို့ဆန္ဒမပါဘူးမဲ့လို့လိုက်လျောလိုက်ကြသူတို့လိုက်လျောပြီးတော့စိတ်မကောင်းဖြစ်ပြီးတော့ပြန်တော်မူသွားကြတဲ့အခါကျအချက်အပြည့်မဖြစ်ပဲနဲ့တောင်စောင်းဘလူကြီးတွေတောက်ဖြစ်ခုခေတ်ခေါ်လည်းပြောရစမ်းတောင်ပိုင်းဘိုးဘိုးကြီးတွေပေါ့နော်တောင်ပေါ်မှာသွားပြီးတော့နတ်ဘလူးကြီးတွေသွားဖြစ်နေကြအထက်နတ်ပြည်တွေကိုမရောက်နိုင်ဘူးနတ်တော်နတ်ဖယ်ဟောတန်းကြတယ်ယခဆိုရယ်နတ်မျိုးရဲ့မတော်ဖြစ်တယ်ဥက္ကဟိမတတောင်းမှာသွားဖြစ်တယ်ဥက္ကတန်တာကိရိယာဆိုတောင်းမှာဖြစ်တယ်အဲ့တို့ကဒီတောင်းဆုံးနတ်ကြီးတွေကသူတို့အတိုင်းဝိုင်းမှာသူတို့မှလည်းမကြကနဆုံးကြီးကြတလားကို၈ချိန်တော့ဆုံးပြီးပြုတ်လို့ကြတယ်တဲ့ကြတော့ခုခေတ်ကဆိုတော့မီတင်ပေါ့နော်အစည်းအဝေးပေါ့ဆုံးပြီးကြတဲ့အခါမှာဟိမဝတ္တဆိုတဲ့ဟိမဝတ္တတောင်းလာတောင်းထိတ်တစ်ခုမှအဲ့ဒီနတ်ကြီးဒီတောင်ဆုံးနဲ့ဆုံရတဲ့အခါအလုံးနဲ့ရဲရဲကတောင်ပိုင်းနဲ့ကြီးတွေတက်လာ သူတို့ပြတ်ဆုံးပြတ်ဆုံးတဲ့အခါကျတော့အတိတ်ကိုပြန်အောင်ပြီးကြအတိတ်အကြောင်းအရာတွေပြန်ပေါ်လာပေါ်လာတဲ့အခါကျတော့ဟာတကယ်ချင်းပဲဖြစ်တာဆိုတော့သူကသာတကြီးသာတကြီးကတောင်းအောင်ဆိုတယ်သူကမိဘကတောင်းအောင်ဖြစ်စိတ်မကောင်းရဘူးဒုက္ခမင်းနဲ့လုံရတဲ့စိတ်ချမ်းသာတာစိတ်ချမ်းသာဖြစ်ခဲ့ကြတယ်တို့ကအချက်တက်ပြီမှမဖြစ်နိုင်ပဲနဲ့အခုတို့တော်ရီတောင်းရဲမှာနောက်လူလာပြီးတော့ဖြစ်နေရတယ်အဲ့လိုတဝုကိုမြေမဝတ္တနတ်တို့ခေါ်ပြီးတော့တဝုကိုတတကြီးတဲ့နတ်အချမ်းရံသူတို့ရဲ့အချမ်းရံတတိယနေ့ကလည်းသူတို့နဲ့ပဲအတူဖြစ်ကြတယ်။ဒါပြောကစုံတတ်တယ်နော်။စိတ်တတ်ခြင်းတူလို့ရှိရင်သွားစုံတတ်တယ်။အဲ့ဒီအချိန်မှာသူတို့နတ်ဖြစ်ပြီးတဲ့နောက်ပိုင်းမှာသာကဝဗျာနောက်ပိုင်းမှာဖြစ်ခဲ့တဲ့ဖြစ်ခဲ့တဲ့ခုသူတို့ကသတ္တန်ရှိတော့လောကမှာဘောဓမမြတ်စွာဘုရားပွင့်တယ်ဘုရားတစ်စုပွင့်တယ်ဆိုတဲ့အချိန်မှာဘုရားလုံးတော်သတိတည်တဲ့အခါတို့ဖောက်လုံတဲ့အခါတို့ဒီလိုထွေးခြားတဲ့အခါသမယတွေမှာငလင်းရုံတုံကြီးတာတွေ့ရှိတယ်အဲဒီမှာသူတို့အမတ်တမဲ့နေလိုက်ကြတာမသိဘူးတော့ကောင်ကဖရာပွက်နေတယ်ဆိုတော့တောင်းဆုံးမချိဘွားနဲ့တတန်းရှိကောင်းကောင်ဖရာပွက်နေတာသူတို့မသိလိုက်ကြဘူးရသော်ဖရာပွက်ပြီးတော့ကစောလာကြီးနေမှာဖရာဖြစ်နေဝလာကြီးကျော်ထီအောင်နေဝလာကြီးကျော်နေဝလာကုန်ထီအောင်ရသော်ဖရာဗောရိကဏ္ဍမှာတည်တော်ပြီးတော့ဘာလို့လာကြတဲ့အခါသဘက်ဆက်ကြတရားဟောဖို့ဣတိပဒနာဟောနှစ်လားကျော်ဣတိပဒနာတော်ချောင်းဘာလို့လာပြီးနေကြတယ်သဘက်ဆက်ကြတရားဟောအဲ့ဒီသဘက်ဆက်ကြတရားဟောတဲ့အခါတော့အခုမှထူးခြားကြတဲ့ဖြစ်ပြီးအလုံးချောင်းကြလိုက်တယ်သဘက်ဆက်ကြတရားဟောတဲ့အခါမှာတဲ့နော်ကရစညာထဲမှာအားလုံးရှိတယ်တတတဟတိလောကဓာတုတံကံပိတံပကံပိစကြဝဠာတိုက်တောင်းမှာတိတ်တိတ်တိတ်နဲ့တုံလို့ထူးခြားတဲ့အမတ်တရားတွေလည်းဖြစ်ပေါ်မစကြတရားဟောပြီးဆိုတယ်အဲ့တော့ဒီနေရာမှာဒီတုံ့ပြန်မှုရှိလိုက်လို့ဆိုရင်ဒီစကြတရားဟောပြီးမှငြိမ်တုံ့ပြန်မှုဘောနေတဲ့အချိန်မှာလုပ်တယ်ပြောလို့ရတယ်။ဆရိညာရဲ့အချက်ဒုစက်တရားစာဟုံးပြီးဆိုရဲသုတ္တဒုစက်တုံးမှာတော့ဒုစက်တရားဟုံးမှာဟောပြီးမှလုပ်တဲ့သဏ္ဍာန်မျိုးရေးထားတယ်ပေါ့နော်။သုတ္တဒုစက်တရားစာဟုံးပြီးဆိုရဲထူးခြားတဲ့တော့ကမှအမတ်တရားကိုပေါ်လာတယ်။မြင်းနေလှုပ်တယ်ထူးခြားတဲ့အရင်းအယောင်ကြီးတွေဖြစ်ပေါ်လာတယ်မပွင့်စဘူးအခါမဟုတ်ပဲနဲ့ပန်းတွေပွင့်လာတယ်ဒီလိုထူးခြားတဲ့ဖြစ်စဉ်တွေဖြစ်ပေါ်လာတယ်ဒီကတတိယလိုက်တော့လို့ဆိုရင်ဒီကဒီသစ္စာပြတရားဟောတဲ့ဒေသနဲ့သိပြီးတော့အလံမဝေးတဲ့တတကြီးကတောင်စုံနဲ့ကြီးရသွားပြီးတော့ကြီးရ။ဒါလည်းတူကြီးလိုက်တယ်။အာတော်ရားဘက်ကိုသရစက်ပြန်ပြားဟောလို့ဓာတ်ကြီးချက်ထားဆိုတော့ပြီးတယ်။သူ့ခြံရပြိတ္တနဲ့သရစက်ပြန်ပြားသွားနာလေ။သွားနာတဲ့အခါကျတော့သစ္စာပြန်သရစက်ပြန်ပြားဟောနေတဲ့ချိန်မှာလူသားအနေနဲ့ကတော့၅ယောက်ထဲပဲရှိတယ်။သူမှလူတွေကသမဇ္ဇဉ္ဇဉ္ဇာကိုမတိလိုက်ကြအဲ့ဒီ၅ဦးဆိုတာယသိ၅ဦးပဲအဲ့ချင်းတော့သစ္စာဝတိယသိအဖြစ်ထားပါရှိတယ်အဲ့ဒီ၅ဦးပဲလူသားတွေသို့တော့လက်တည်ရှင်ပါတွေကတော့အများကြီးပဲလာကြခန္ဓာထူးဆန်းတဲ့အာဟုတွေဖြစ်လို့ သိလို့လာတာရှိတယ်ချုပ်တင်ပြီးတော့သိနေလို့လာကြတာလည်းရှိတယ်ပိဋကနတ်မြတ်ဘာပိဋကကအလွန်များတယ်ခုနသာရဂိရိယအဲ့ဒီနတ်ကလည်းပဲဒီချင်းนี่လည်းသိရောဘုရားခွက်တယ်ဆိုရင်သူချက်ချင်းလားဒါဆက်ကြတရားဘက်မှာသူလာမှာလာတာပဲဆိုတော့ဒုတင်ချင်းမျိုးကောင်းတာမှာထူးခြားခြားရှိရင်ပြောစရာလို့ဆိုပြီးတော့ပြောတာရှိတယ်။တရားမှာရင်သူစိတ်ကပဲရောက်နေတော့ဆိုငါတကယ်ချင်းဒီဘောဒါများပါမပါရင်ဒီတရားဝင်မှာလိုက်ချင်းနော်ဒီမောဒါလည်းဒီတရားဝဲကိုသိလားတရားဝဲကလာနာလားလို့စိတ်ကအဲ့ဒီသူ့တငယ်ချင်းစီရောက်ကြည့်လိုက်တဲ့အခါမပါတော့ဟာဘာတငယ်ချင်းမသိဘူးနဲ့တူတယ်ဘာတငယ်ချင်းမသိဘူးနဲ့တူတယ်ဆိုပြီးတော့ဒါတွေးရင်းနဲ့ရသော်ပြန်ပဲစัจ ජ တရားဟောနေတဲ့ရှင်ကုန်တညာသတ္တဝါဖြစ်လောက်ပြီးတဲ့အချိန်လောက်မှာဒီတရားဝင်လို့နာရောက်အောင်လို့ဆိုပြီးတော့တကယ်ချင်းသွားခေါ်မယ်ဆိုပြီးတော့သူ့ခြံရံနတ်ဘလူတွေနဲ့ဆက်သွားတယ်။အဲသူတို့ဒီလိုသွားတာမဟုတ်သူတို့ကလည်းစီးစီရမင်းရှိခုခေတ်တော့ကားနဲ့သွားကြတာပေါ့နော်။ကားကြီးနဲ့စီးတော့အဲသူတို့ကတော့ဘာနဲ့သွားတယ်ဆိုတော့ခံစင်းလိုက်တယ်သူတို့ဆင်းကြီးတွေမြင်းကြီးတွေကလေးငှက်ကြီးတွေဖန်ဆင်းပြီးတော့အဲ့ဒါနဲ့စီးသွားတယ်။ဘိမဒတောင်ဘက်ကိုသူထွက်သွားတယ်။တကယ်ကြီးတော့ခေါ်တော့ပေါ့။အဲ့တကယ်ကြီးလုတဲ့ဘိမဒတောင်ကတောင်ဆုံးလက်ကြီးရတယ်။သူလည်းသူတောင်မှာပန်းနေတာအခါကိုပြင်းပြီးတော့ခါလိုက်ဒီလိုတစ်ခါမှမဟုတ်ဘူး။အဲ့ဒါမှစလာလေ။ဒီအနာပါလေးကြီးရအောင်ငါတကယ်ကြီးတော့ခေါ်မယ်ဆိုရင်သူလည်းဆက်လာဒီအလေးပဲတရားနာရာတရားဘက်ကထွက်လာပြီးတငယ်ချင်းသွားခေါ်ဟိုအလေးပဲခိမတတောင်ရဲ့အမှားကိုပြပြန်လို့အဲ့ခံရင်လို့တငယ်ချင်းလာခေါ်ဘယ်မှာဆုံရတော့လို့ငါစကြုံမျိုးရဲ့အပေါ်ကောင်းရင်မှသွားဆုံးဘယ်လိုလဲအဲ့တော့လက်ရှိကလည်းပဲသူသွားချင်တဲ့နေရာသွားလို့ရတယ်သူလည်းလမ်းကြောင်းရှိအခုလေးရန်ပြတယ်ဆိုတာလည်းလမ်းကြောင်းရှိတာပဲ။ကိုပြတယ်လေပြန်ပြလို့မရ။နော်။ကားတွေကတော့ကားမရှိတဲ့နေရာမှာမောင်းရတယ်။ထားတယ်ယထာမရှိတဲ့နေရာမှာမောင်း။အဲတော့လက်တွေကလည်းသူတို့ကလမ်းကြောင်းကြီးရှိ။အဲ့ဒါကြောင့်မို့လို့လမ်းကြောင်းတော့ဆုံရတယ်။ဆုံနေခါမှာတာတာကြီးကတာပြောတော့သူတငယ်ချင်းကိုပြောတယ်။ဟာဒီကလေးကဘာလို့လာပြီ15ရက်ကြီးလဲ။တငယ်ချင်းယူဒီနေ့15ရက်ဒီကလေးညာတော့အလုံးကိုထူးခြားတဲ့ညာကြီးတစ်ခုပါတဲ့။နတ်တေပြမာတွေနဲ့ကောင်းရံကြီးတစ်ခုတော့ပြည့်ပြီးတော့ရသော်ပြားဒီမဆက်ကြလာပြီးတော့နာကြတော့ဒီကနေ့ညတော့လက်တည်းရခန္ဓာကိုယ်ဟာထွက်တဲ့အနတ်လေးလက်တည်းရကိုယ်ဟာထွက်တဲ့အလင်းရောင်လေးရသော်ပြားရဲ့ခန္ဓာကိုယ်ဟာထွက်တဲ့ရောင်ရှိတော်လေးအဲ့ဒါတွေနဲ့ဒီကနေ့ညကြီးကဝုန်းဝုန်းဝော်ဝါနဲ့အတော်မှပတ်နေတယ်အမြဲတမ်းဆွေးချတဲ့ညကြီးတကယ်ချင်းလောကမှာဖျားပွက်နေပြီးတော့ဖူးရအောင်ဘုရားတော်ကလည်းသူကတကယ်ချင်းဘုရားနှစ်ပါးအဲတော့တရားဝင်မှာသေမောတ္တနဲ့တောင်းတော်နဲ့ကြီးရပို့ပြီးတော့ပြညာထက်တယ်ပေါ့တာတာကြီးရတယ်သူကပို့ပြညာထက်ပြညာထက်တဲ့အခါကျတော့သူကဖျားပြုရအောင်လို့ပြောတော့မိပါအောင်မင်းပြောတာဖျားလို့ပြောဖျားဆိုတော့လောကမှာအလုံးပွင့်ရဲတဲ့အရာပေါ့ဖျားဟုတ်ဖို့ကလက်လက်ချင်းသူပြောတာနဲ့လက်ခံလက်ခံဝဲတဲ့သူကဖျားဟုတ်ဖို့ကမေကုန်းပေါင်းစ
ချက်ကိုမေးတယ်တကယ်ကြီးမင်းဘုရားလို့ပြောတဲ့ပုဂ္ဂိုလ်ကနမတ္တုမေးလိုက်တဲ့နေကင်းမှာခစ္စည်းမနောသူပနေဖြစ်တော့ဘယ်ဘုရားဆိုတဲ့ပုဂ္ဂိုလ်ကစိတ်ကတည်ငြိမ်မှုရှိရလားဒီချက်ခါမေးဘာဘုရားဆိုလို့ရှိရင်သူများရဲ့စိတ်ထားတော့စိတ်လုံးရှားမှုပဲရှိပဲတဲ့စိတ်တည်ငြိမ်မှုရှိရလားဒီလိုမျိုးပြောဟောတတော်ကြီးတော့ပြောတယ်မစစ်တဲ့တရားနာလို့တဲ့ပုဂ္ဂိုလ်ရဲ့ဘုရားတရားဥတရားမြတ်တော့မရဘူးမရခဲ့သေးဘူးအဲ့တော့မြတ်စွာဘုရားရဲ့အရင်တွေ့တယ်တော့သူကအရင်တော့လည်းကတ္တဝဘုရားကွယ်တယ်ကသူကယဉ်မရှိခဲ့တာဆိုတော့နားလေတယ်ပေါ့သူကဖြေတယ်ဒီမေကောင်းကိုအာစိတ်ဓာတ်အမတ္တမတည်ငြိမ်ပါလေအတည်ငြိမ်ရဲ့ဆိုတော့ဒုတိယမေကောင်းသူထပ်မေးတယ်တတ္တဝရေပေါ်မှာစိတ်ထားပေါ်မှာရောတည်ငြိမ်မှုရှိရလားဆိုတော့ခွင့်ရတဲ့လေကလူတွေအားလုံးပေါ့တတ်တော်တွေအားလုံးပေါ့တူညီတဲ့စိတ်မထားနိုင်ကြဘူးပေါ့ကိုချစ်ခင်တဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်စိတ်ကတမျိုးမောတဲ့ပုဂ္ဂိုလ်ဆိုရင်စိတ်ကတမျိုးဒီလိုထားတာပေါ့ဒီလိုရှိသေးလားအဲ့တော့တတ်တော်တွေပေါ်မှာတူညီရထားနိုင်တာအမှန်တရားအရေးကြီးတယ်ပေါ့သစ္စာဝိရာကြတော့ရှိအလုံးပေါ်မှာအတင်းကြီးလက်ထားနိုင်တယ်ဆိုတဲ့နေရာမှာသာတော်ရဟုလာပေါ်မှာထားတဲ့စိတ်နဲ့သူ့ရံလုံးနေတဲ့ဒီဝရပေါ်မှာထားတဲ့စိတ်တူတူပဲသာတော်ရဟုလာရှိသည့်အတွက်ကြောင့်မေတ္တာမပူဘူးမောင်ရကောင်းတဲ့ဒီဝရရှိပေါ်မှာမောင်ဒီမူမေတ္တာရောက်ပြီးတော့မပေါ်ဘူးမြတ်စွာဘုရားဓာတုထားမှာဘုန်းကြီးတို့စဉ်းစားကြည့်ပြီလေမြတ်စွာဘုရားကမြို့ဓာတုထားနိုင်လာတော့တို့ဆိုရင်ထားနိုင်မှာမဟုတ်ဘူးမတူညီတဲ့တတ္တဝါတွေပေါ်မှာစိတ်ထားတူညီလို့ဆိုတာမတခဲဘာနောက်ကျတော့စဉ်းစားမိတတ္တဝါတွေပေါ်မှာတို့မတူညီအောင်စိတ်ထားမတူအောင်တူအောင်မထားနိုင်ရလားဘာလို့လဲတော့ဆိုတော့ကိုယ်ရဲ့ဒီတဏ္ဍမှာလောဘဆိုတဲ့အစွန်းရှိဒေါသဆိုတဲ့အချင်းရှိ။ယသောမြားကျတော့အဲ့လိုအစွန်းထွက်စရာလောဘဆိုတာမရှိဘူးဒေါသဆိုတာမရှိဘူး။မရှိသည့်အတွက်ကြောင့်လောဘမရှိသည့်အတွက်ကြောင့်ထိလိုက်တာဆိုတာမရှိဘူး။ဒေါသရှိမရှိသည့်အတွက်ကြောင့်မုန်းပြီးပြလိုက်တာဆိုတာမရှိဘူး။ဘောလောကမှာလူတွေကစိတ်ထားမတူနိုင်တာလောဘဒေါသမောဟဆိုဒီအဘိဓမ္မာတွေကြောင့်ပဲအဲ့ဒါတွေကျင်းစင်သွားတဲ့မြတ်စွာဘုရားရဲ့တတ္တဝါတွေအားလုံးပေါ်မှာတဏှီတဲ့ထားနေပါအဲ့ဒါကိုတာတိကုံလို့ခေါ်တော့တတ္တဝါတွေပေါ်မှာမကြောင်းလဲတဲ့စိတ်ထားမကြောင်းလဲတဲ့စိတ်ထားယေကြီးပမာတူညီတဲ့သဘောတွေတောင်ကြီးပမာချန့်ခိုင်တဲ့စိတ်ထားအဲ့ဒီလိုသစ္စာဘုရားမှာတာရိကုံရဲ့ပြည့်စုံဘုရားဆိုလို့ရှိရင်အဲ့ဒီလိုပြည့်စုံအောင်မှာဆိုဒီမဝတ္တမေးတယ်မင်းဘုရားဆိုတဲ့ပုဂ္ဂိုလ်ကတတ္တဝါတွေအပေါ်မှာမပြောင်းလဲတဲ့စိတ်ထားရှိရလားဘောဖြစ်တယ်ရှိပါလေဘာလို့လဲဘေကုံနှစ်ခုထပ်မေးတယ်ဆိုတော့ကိစ္စိအခြေအနေချင်းစားသင်္ကပ္ပတဝတိကတာလောကလူတွေကလူချင်းစရာအာရုံနဲ့တွေ့ရင်အတူနဲ့အတွေးကတစ်မျိုးကိုမလူချင်းနဲ့မုန်းကြီးစရာအာရုံနဲ့တွေ့ရင်အတွေးကတစ်မျိုးမတူညီတဲ့အတွေးတွေရှိတယ်အဲ့တော့အတွေးတွေကိုလူတွေကထိ ंछ ုံနိုင်သလားဆိုတော့မထိ ंछ ုံဘူးကောင်းတယ်လေတွေ့ကိုကြိုက်ကလေးနဲ့တွေ့လို့ရှိရင်လောဘနဲ့တွေးကြ။ယတနေနှစ်သက်တဲ့သဘောကြလေ။လောဘနဲ့တွေး။မကြိုက်တာတွေးပြီဆိုရင်မုန်းပြီးတဲ့အတွေးနဲ့တွေး။တော့မြတ်စွာဘုရားကျတော့အတွေးတွေရဲ့ဆက်ဆောင်ရမပါဘူး။ကိုတွေးချင်တာပဲတွေးပြရ။ဣဋ္ဌာယောဝိသေ၊ဣဋ္ဌာယောဝိသေ ွေးတောမှုပေါ်မှာသက်သာပြောပိုင်းနေသူတော်စင်နေဆိုတာအကွင်းပေါ်မှာချုပ်ကန်နိုင်ရမယ်တဲ့ခွင့်ရတဲ့တွေကအတွေးရဲ့နောက်လိုက်တာဖြစ်တယ်အတွေးကိုကိုယ်ကချုပ်ကန်နိုင်တော့မရှိဘူးပေါ့စဉ်းစားကြည့်တော့ဈာန်တော်ပုဂ္ဂိုလ်ကအတွေးကိုချုပ်ကန်အမတန်လောက်ပါတဲ့အရာပေါ်မှာလည်းမလောက်မပါဘူးလို့သူတွေးလို့ရအမတန်ညွန်စရာကောင်းတဲ့အရာကိုလည်းညွန်စရာမကောင်းဘူးလို့တွေးလို့ရဈာန်နဲ့အကြောင်းစိတ်နဲ့ပတ်သက်တာအတွေးနဲ့ပတ်သက်တာချုပ်ကန်နေရှင်မကတော့အရေးကိုတွေးလေးခုပြောတာရှင်မကတော့မချင်ကြတော့တာမဆင်းရဲတဲ့ပုဂ္ဂိုလ်ကိုချင်းရောက်တဲ့အမှုသူကဆင်းရဲပြီဆိုတဲ့ပုဂ္ဂိုလ်စီမှာအလှခံဆွနေတယ်ရက်ရှင်မကတော့ဆိုတာတာဝန်တော်ဘူးတကယ်တချင်းပြီအစင်တန်းအတော်မြင့်တဲ့ပုဂ္ဂိုလ်သိချမ်းသာတဲ့ပုဂ္ဂိုလ်ကြီးအဲ့ဒါသိချင်တဲ့ပုဂ္ဂိုလ်ကြီးကသင်္ကန်းဝတ်လာတဲ့အခါသင်္ကန်းပတ္တုသင်္ကန်းပဲဝတ်တယ်သူကအကောင်းဘယ်တော့မှမဟုတ်ဘူးပတ္တုသင်္ကန်းဆိုတာလူတွေကိုပတ်ပြီးပြစ်ထားတဲ့သူတော်ကမလို့ကြလို့ပြစ်ထားတဲ့ဝတ်တွေကိုစတ်ချုပ်တဲ့ပတ္တုသင်္ကန်းခုခေတ်တို့ဆိုင်ရဝယ်ပြီးတော့ပတ္တုပြစ်ထားမှာမဟုတ်ဘူးအဲ့ဒီသင်္ကန်းမျိုးကိုတစ်သက်လုံးဝေးရသုံးကပ်ပြီးမှစာအရိရှိမကတော့တခါတော့ဒီတော့ကဘာဘကထပြီးတော့ကဲဘယ်သူစီဆောင်းခံရမလဲလို့ကြည့်လိုက်တော့နာမည်မှာကုဋ္ဌယောဂတဲ့တယောက်ကသူများအိမ်ကချမင်းကျက်မျက်ညံလေးပေးလိုက်တာရောစရာကောင်းတဲ့သူ့ခွက်ထဲမှာချဲ့ပြီးတော့ငြင်းရရှိရှိစားနေတာမြင်နေရှင်မကတော့ဤကူလောင်းမြင်တာတထေးလေးတကြွယ်လေးပြေးမင်းကြီးမင်းသားတွေကလည်းရှင်မကတော့ဤကူလူဖို့အစနဲ့တို့တော့အဲ့အိမ်ကြီးပဲအိမ်မှာတော့လက်မမှာသမင်းထိုင်စားနေတဲ့ခေါင်းကဒုက္ခရောက်နေတယ်ဆင်းရဲရှာတဲ့ကိုယ်ကရောဂါတွေကြီးစီတော့ဆုံးတယ်ကြည့်အဲ့လိုရလိုက်တဲ့အခါကျတော့ဘုရားကစားနေပြီရှင်မကတော့ဆုံးလာရတဲ့အခါကျတော့ဥပဒရာတရားတော့အရှိလားသူစားလက်စားသမင်းထဲရနေပြီးတော့တဏ္ဍပြတ်တာလေးကိုချမ်းခဲပြီးတော့ရှင်မာကတ္တဝသဘေထဲကိုချက်ပြီးတော့ပေးလိုက်။ပေးလိုက်တဲ့အခါကျပြည့်တဲ့ချောင်းလေးတစ်ချောင်းကပြတ်ကျသွား။ရှင်မာကတ္တဝသဘေထဲမှာပြတ်ပါသွား။နော်။အဲ့လိုပြတ်ပါသွားတာကိုရှင်မာကတ္တဝကအဲ့ဒီလက်ချောင်းလေးဒီတိုင်းနဲ့ဒီနာဖဲ့ထားလို့ဆွန့်ဖို့ပေးတဲ့အဲ့ဆွန့်။ကဲဒီကစားနိုင်မှာမဟုတ်အဲ့ဆွန့်လို့။ကွန်းခွင်ရတဲ့တွေကတွေးတာဒါအမှုရဲ့လက်ချက်ကြီးလို့တွေးတာလေမင်းကြောက်ပြစ်လို့ရပါမရဆွနဲ့တူတူမထားနိုင်ဘူးဘာလို့လဲဆိုတော့အတွေးကိုတော့မထိန်ချုပ်ဘူးဟောရှင်မကတော့ကြာတော့ဇာနာကြီးဆိုတော့သူကအတွေးကိုထိန်ချုပ်လိုက်ဆွနဲ့ပြောရတဲ့ရဲ့လက်ချက်တူပဲထပ်ထားနိုင်စားအောင်စားလို့တော့ဘုရားတို့ပြေးပါတော့အဲ့ဒီလိုအတွေးကိုထိန်းချုပ်နိုင်တကယ်သူတော်စင်နေကြတော့အတွေးကိုထိန်းချုပ်နိုင်တယ်လေအဲ့ဒါနဲ့ပတ်သက်ပြီးတော့မေးတာဒီမှာတတောင်းတတ်ကြည့်ရမင်းဖျားဆိုတဲ့ပုဂ္ဂိုလ်ဟာအတွေးတွေကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်နိုင်လားလို့ဒီဟောဖြေထိန်းချုပ်နိုင်ပါလေတဲ့အဲ့ဒီဘက်ကလည်းထိန်းချုပ်နိုင်တာသူသိရတယ်။နောက်ချင်တဲ့ဆက်ကောင်းဘုရားဆိုတဲ့ပုဂ္ဂိုလ်ရဲ့အင်္ဂါရက်တယ်။ညတော်ဘုရားကိုဘုန်းကြီးတို့အာလုံးတိကျတာအရဟံတို့သမ္မာသမ္ဗုဒ္ဓတို့ဝိဇ္ဇာသရဏသမ္မနောတို့နော်။အဲ့ဒါတွေနဲ့ရှင်ပြောနေ။အခုဒီမဝတ္တကဘုရားရဲ့အကြီးအကဲကိုစစ်မေးနေတဲ့အခါဒါတွေနဲ့မေး။နံပါတ်1စိတ်ထားတည်ငြိမ်မှုရှိရနံပါတ်1တတ္တဝါလေးအားလုံးပေါ်မှာတူညီအောင်စိတ်ထားနိုင်လားနံပါတ်3အတွေးတွေကိုထိန်းချုပ်နိုင်လားအဲ့ဒါမလုပ်နိုင်ဘူးဆရာမဟုတ်ဘူးပေါ့ဒါလို့ဆိုလို့အဲ့တော့ဘုရား ရှိလိုက်တဲ့အခါကျသူဆက်မေးတယ်လူတွေမြင်လို့ရတဲ့ဟာနဲ့ဆက်မေးတယ်အဲ့ဒီဘုရားဆိုတဲ့ပုဂ္ဂိုလ်ကသူများမပေးတာကိုယူတဲ့ပုဂ္ဂိုလ်ဘောက်ကမှန်ရင်လားလောကမှာပညာရှိသူတော်ကောင်းလို့ခေါ်ရပေမဲ့ချက်တန်းစားလို့ဆိုရပေမဲ့သူချိုက်တာတွေ့ရင်နှိုက်သွားတဲ့ပုဂ္ဂိုလ်ကအများကြီးပေးပေးမပေးပေးရအောင်ယူသွားတယ်အထူးသဖြင့်အိန္ဒိယနိုင်ငံမှာဆိုလို့ရှိရင်ဗြဟ္မဏတွေကသူတို့စိတ်ထဲမှာဗာထဲလုံးတယ်ကဘာကြီးကိုဗြဟ္မဗြဟ္မကြီးကဖန်ဆင်းတယ်သူတို့ဟာဗြဟ္မရဲ့သားဗြဟ္မရဲ့သားဆိုတော့လောကကြီးကိုဗြဟ္မဖန်ဆင်းတာဆိုတော့ရှင်မြတ်ပစ္စည်းတွေကဓာတ်ကိုခေပစ္စည်းခေပစ္စည်းသားတော့နိုင်တယ်ဇာတ်လူတွေကအလကအချောင်းလုံးနဲ့ဇာတ်ကလည်းယူဆတယ်သာသူတို့ကြားဆံတဲ့အတွေ့အကြုံအဲ့လိုရှိတယ်เนาะအဲ့တော့ချောင်းသုံးနေကြတာဆိုပြီးတော့သူတို့ကြိုက်တာတွေ့လို့ရှိရင်ပိတ်ပိတ်မပိတ်ပိတ်နိုင်လို့တော့အဲ့ဒီချက်ကအဲ့ဒါကြောင့်လို့တကယ်သူတော်ကောင်းဆိုတဲ့ပုံပေါ်ရတာဒီလိုသူများမပေးတာလို့သူများပစ္စည်းကိုစွန့်ပြလာပြီးမရှိရဘူးကောသူများပိုင်ဆိုင်တယ်လို့သတ်မှတ်ထားတာကိုစွန့်ပြလာမရှိရဘူးနမတေတေကုံသူရပစ္စည်းကိုလွတ်ပြီးမှမှန်လားဆိုမမလည်းပြောတော့မမီးဘူး။နောက်တစ်ခုကနမငံဒီကောကဘာလို့ဆိုလဲ။တတဝရီပေါ်မှာသူကစောင့်စည်းရတယ်။စောင့်စည်းတယ်ဆိုတာတတဝရီကိုညှင်းဆဲတာမလို့ဘူးတပ်ဖြတ်တာမလို့ဘူးဒါရရောက်မလို့ဘူးဒုက္ခမသိဘူးသက်ရှိတ္တဝါတွေပေါ်မှာမေတ္တာတို့ကရုဏာတို့ဆိုတာတွေနဲ့ကိုယ့်ကိုယ်ကိုထိမ့်ရလားလို့ထိမ့်ပါလေ၆နံပါတ်၄ခုအားဘာပေးလို့ရှိကိစ္စအားပမာဒအဲ့ဒီနေရာမှာစကားတစ်ခုရှိပမာဒဆိုတာမင်းတို့ရောမြည်ချင်မှာကင်းရလားလို့ကျွန်တော်မေးရပမာဒဆိုတဲ့စကားလုံးကအဲ့ဒီအသေးပဲကြာနောက်မူဝေတစ်ခုနဲ့ပြောတာကလောကမှာမျက်သုံးအချက်ချင်းနဲ့ပုံကိုယ်တွေမှန်တယ်များအမျိုးသမီးတွေနဲ့ကင်းကင်းရှင်းရှင်းနေအဲ့ဒီမိကောင်းကိုလည်းမေးတယ်အဲ့တော့ယသမတိကိုသင်္ခေရှင်းရှင်းနေတဲ့ပုဂ္ဂိုလ်ဟုတ်ကဲ့လားတဲ့ဒီနေ့ကောင်းကြီးဟောနံပါတ်ခွန်နဲ့ပတ်သက်တဲ့မျိုးနဲ့ဗာမေးလို့ခစ္စည်းသာလန္ဒဝိသတိသူကဘယ်လိုချင်းချင်းတဲ့ကိုချင်းပြီးတော့သူစိတ်လေးကအာယုံပေါ်မှာစူးစိုက်ပြီးတော့တည်တည်ငြိမ်ငြိမ်နဲ့ဆောင်းဝဲဆောင်းနိုင်တယ်ဆောင်းဝဲဆောင်းတယ်ဆိုတာအာယုဒကုရေပေါ်ရှိကိုမြင့်မြတ်ထားတာပြောအဲ့ဒီဇာဝိဇာတိကမြင့်မြတ်ထားပြီဆိုတဲ့အချိန်မှာခန္ဓာကိုယ်လည်းပြုစားမှုမရှိဘူးနော်အကြာကြီးအာယုထဲမှာစိတ်ကိုပြင်ထားပြီကခြံရတာကအကြာကြီးနေနိုင်တဲ့အနေထားဒီလိုဆိုတော့နော်စိတ်မှာငြိမ်ပြီးတော့ပမာလေးဆောင်အားရရမှုပြောအနောက်လေးကိုတစ်ခုကြာတယ်။ဘာမေးလို့ဆိုသူကလိမ့်မပြောတတ်ဘူးလားလေ။ဒါလည်းမေး။ဘုရားဆိုတဲ့ပုဂ္ဂိုလ်ကလိမ့်မပြောရအောင်။အဲ့တော့အဲ့ဒီပုဂ္ဂိုလ်ကမင်းတွေ့ခဲ့တယ်။ဒါပေမဲ့ကြာတရားဟောနေတယ်ဆိုတော့ဘုရားကောမှာလိမ့်မပြောတာမှန်ရလားလို့ဆိုတော့အားမပြောအောင်လို့လေ။နောက်ဆက်မေးတာကဒီလိမ့်မပြောဘူးဆိုလို့ရှိရင်သူပြောတဲ့စကားနဲ့လည်းကိုကြည့်ပြီးတော့သူကသူများမကြိုက်တဲ့ရင်ကျင်းမှုမရှိတဲ့နားမချမ်းသာတဲ့ရိုင်းပြတဲ့စကားမျိုးပြောတာလည်းမင်းတွေ့ခဲ့သလားဘာပဲတော့မှမပြောပါဘူးလေ။ဘာနာမခုရလား။အဲဒီတည်းရောအဲ့ဒီဖယားဆိုတဲ့ပုဂ္ဂိုလ်ကရန်တိုက်ပေးတာလားရှိသလား။လောကမှာတချို့လူတွေကလေကောင်းဆောင်လို့ချင်တဲ့အခါကျတော့ရန်တိုက်ပေးတာရှိမတက်မှသူကပုံလို့မရဘူးဆိုတော့လောကမှာမတက်ရင်ကိုကောင်းတယ်တက်နေရင်သူ့အတွက်အန္တရာယ်ဖြစ်တော့ရန်တိုက်ပေးတာမျိုးတွေလုပ်တတ်တယ် အဲ့တော့ကျွန်တော်တို့ဒီကယန္တိုက်ပေးတဲ့ပုံပုံညံဖြစ်မှာမဟုတ်ပါဘူးတဲ့ယန္တိုက်မပေးချက်ပါ။နောက်တစ်ခုမေးတယ်အပြောစုံနဲ့ပတ်သက်ပြီးသူအကြောင်းကျိုးရှိလို့အခုမရှိတဲ့စကားတွေမပြောသင့်တဲ့စကားတွေအတိတ်မရှိတဲ့စကားတွေပြောသလားမပြောဘူးလားဆိုတော့မပြောပါဘူးတဲ့သူပြောတဲ့စကားတွေကအမှန်တရားမှပညာသာမှပဲပေါ့အဲ့ဒီအရှိရှိနဲ့ပြောတော့အဲ့လိုမျိုးနေနေပြီးတော့ဆက်မေးတာကသူကကံတော့အယုန်နေပေါ်မှာမမောတဲ့အနေထားမျိုးတော့ရှိလားမရှိဘူးသူစိတ်မှာရောကိလေသာတွေနဲ့စိတ်ကချိန်လင်းခြင်းမရှိတာတော့ကင်းတာကိလေသာတွေကင်းပြီးတော့စိတ်မှာကိလေသာတွေရှိနေပြီးတဲ့တော့စိတ်မှာညှို့ချူနေတာမျိုးရောကိဉ္စတာစိတ်ချင်းလည်းမှုရောရှိရတာလို့ဆိုရှိပါမယ်။နောက်ပြီးတာသူကလုံးတဲ့နာနဲ့မလုံးတဲ့နာကိုခွဲခြားမသိပဲနဲ့မလုံးတဲ့နာကိုလုံးတဲ့တယ်လို့လုံးတဲ့နာကိုမလုံးတဲ့ဘူးလို့တွေးဝေမှုတွေရောသူ့မှာရှိသလားလို့မရှိပါဘူး။ချီုံချမ်းလို့လည်းတွေးဝေရင်တော့မဟုတ်ပါနဲ့လေ။အဲ့ဒီလိုမှပြောရရှိလားဆိုတော့မရှိဘူး။ဒါဖြင့်ကိစ္စဓမ္မေဒီစက္ကုမှာသူ့အမြင်ကတရားတော်နဲ့ပတ်သက်ပြီးတော့ကြည်ပြီးတော့မြင်တဲ့ပုဂ္ဂိုလ်ဟုတ်ကလားလို့လို့မေးတော့ရှင်းတယ်ဟုတ်ပါတယ်သူကကြည်ပြီးတော့တရားတော်ကိုမြင်တဲ့ပုဂ္ဂိုလ်ဖြစ်တယ်နောက်တစ်ခုဆက်ပြီးတော့ဉာဏ်ဉာဏ်တယ်သူကထူးခြားချက်မြတ်တဲ့အသိဉာဏ်သုံးမျိုးနဲ့ပြည့်စုံလာဝိဇ္ဇာ၃ပါးလို့ခေါ်တယ်။အလုံးကြီးကြတဲ့အတိုင်းဝိဇ္ဇာ၃ပါးဆိုရင်နော်ခုခေတ်ဝိဇ္ဇာတွေကတမျိုးပေါ့ခုခေတ်ဝိဇ္ဇာမျိုးဟုတ်ဝိဇ္ဇာ၃ပါးဆိုတာဘာလို့လဲအတိတ်ဘဝတွေကိုသိနိုင်ကိုယ့်ရဲ့အတိတ်ဘဝပဲဖြစ်ဖြစ်အများရဲ့အတိတ်ဘဝပဲဖြစ်ဖြစ်ရှင်းရှင်းကြီးသိနိုင်တာပုဂ္ဂိုလ်ဤဝါဒနောက်တဲ့ဒီဝိဇ္ဇာတို့ခေါ်အဲ့ဒီဝိဇ္ဇာမျိုးရှိတယ်ဒေဝစကုဆိုတာအဝေးကဟာပဲဖြစ်စီခြားွယ်နေတဲ့အရာပဲဖြစ်စီဖဲရာွယ်ဖြစ်စီကြည့်ချင်လို့ရှိရင်မြင်နိုင်ကြောင်းရှိတဲ့ဝိဇ္ဇာမျိုးအဲ့ဒါမျိုးတော့ရှိတယ်။နောက်တစ်ခုကခိလေသာအာသွားတွေကုသဏ္ဍမမျက်စိကပဲဖြစ်ဖြစ်နားကပဲဖြစ်ဖြစ်နှာခေါင်းလျာကိုယ်ကပဲဖြစ်ဖြစ်စိတ်ထဲကပဲဖြစ်ဖြစ်ခိလေသာအာသွားတွေစီးဝင်လာမှုမရှိဘူး။ကိလေသာစိတ်တွေကဘယ်ကမှမလာတော့ဘူးဆိုတာအာတဝခယဝိဇ္ဇာအလုံးကိလေသာအာဘောကိုကုန်ကင်းသွားတဲ့ဝိဇ္ဇာအဲ့ဒီဝိဇ္ဇာဉာဏ်နဲ့လည်းပြည့်စုံရလားလို့ပြီးဟာပြည့်စုံပါလေဒါဆိုလို့ရှိရင်သူ့ရဲ့ကုချင်းတရားတွေကရောစင်ကြယ်မှုရှိရအကုန်မေးရတော့ဝိဇ္ဇာဆရဏတမ္မနောမေးရကုချင်းတရားတွေပြည့်စုံပြည့်စုံပါလေဒါနဲ့သုတ္တနာမှာအကုသိုလ်တွေစီးဝင်မှုတွေကလုံးဝကုန်ဆုံးသွားပလားခိတ္တခဏယတ္တနာမဟုတ်ဘူးလုံးဝကုန်ဆုံးသွားပြီဒါဖြင့်သူဟာအခုဘဝမှာနောက်ဆုံးဘဝဟုတ်ကဲ့လားသူ့ဘဝမှာနောက်ဘဝဆိုမရှိသေးဘူးအဲ့တော့ဘုရားဆိုတဲ့ပုဂ္ဂိုလ်မှာနောက်ဘဝမရှိရဘူးဘဝတစ်ခုပြီးတတ်သွားတာဆိုရင်ဘဝတဏ္ဏကုန်သွားတာပြောတယ်ရသောဘုရားကကြည့်ပြီအလောင်းတော်လေးကဘုံမှန်လာတဲ့အချိန်မှာပဲအာလဘုံဝင်ဖတ်မှုတဲ့ပုဂ္ဂိုလ်တွေသိလိုက်မယ်ခန္ဓာလမ်းကကြည့်တော့သူပြောတဲ့စကားကြည့်ပြီအယမတိပါဇာတိနတ္ထိတံဒီခုနာဘောဒီဘဝနောက်ဆုံးဘဝပဲတဲ့နောက်ထပ်ဘဝမှာဘဝရှိတော့အဲ့ဒီလုံးကလေးကပြောတာပဲသရဇဉ္ဇတရားမှာလည်းပါရမေနတ္ထိတံဤခုနာပေါ်အဲ့ဒါဟာဘုရားယန္တာဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ကြီးရဲ့အဓိကနောက်ဆုံးပတ်နိုင်တဲ့ပေါ့နောက်ဘဝရှိနေသေးတယ်ဆိုရင်ခိရိတာရှိနေဥမှာပဲတဏှာရှိနေဥမှာပဲအဲ့ဒီပုဂ္ဂိုလ်မျိုးတွေကနောက်ဘဝဆိုမရှိဘူးအခုလို့မေဖို့ပေါင်းတစ်ဆယ်နဲ့ကိုချက်နဲ့ဘုရားဆိုတဲ့ပုဂ္ဂိုလ်စိတ်မှန်လို့ရှိမရှိသာသနာ့မျိုးကောင်းငင်ရမှာမြေကြမ်းတမ်းကြမဟုတ်ဘူး
အဲ့ဒီအချိန်မှာညတကောင်မတန်ကြီးလေးမှတို့ခုချိန်နဲ့ပြောမှဆိုရင်ဆယ်နှစ်ဆက်တနာအချိန်ပေါ့ကောင်းမြတ်ရတာဖယောင်းနဲ့ပတ်သက်ပြီးတော့ပုဂ္ဂိုလ်အကြောင်းနဲ့ပတ်သက်ပြီးတော့မင်းရဲ့ဆွေတွေအမှန်တန်အရှင်းမြင့်တဲ့မိန်းကောင်းတွေမေးအဲ့ဒါတွေမေးတာကိုလူသားတွေကအမှတ်တမဲ့ဘယ်သူကကြားတော့လဲဆိုလို့ရှိရင်အဲ့ဒါစိတ်ကြီးမှနေတဲ့ကာလီဆိုတဲ့အမျိုးသမီးကသူကအဲ့မပြောသေးဘူးအဲ့မပြောသေးလို့နောက်လာဆောင်လေးထွက်ပြီးတော့အိန္ဒိယရဲ့နိုင်ငံရဲ့ထုံးစံဆိုရင်အဲ့ဒီချိန်ကြီးကနည်းနည်းပူသေးတာနော်ဘာသာဆောင်ကတက်ပြီးတော့နေရင်ကနေပြီးတော့ကောင်းကင်ရံကစကားပြောတဲ့နေကြားတယ်ဆိုပြီးတော့စူးစိုက်ကြည့်တော့နားဖရာရဲ့ဂုဏ်ကျေးဇူးရင်ဒါဒီပြောနေတာသူ့စိတ်ထဲမှာကြီးညိုပြီးတော့ပီတိတွေဖြစ်လာနားထောင်ရင်နားထောင်ဘူးပီတိတွေဖြစ်လာပြီးတော့နောက်ဆိုတော့သူကတော့တော့မှဖြစ်သွားဒီသူတို့ပြောဆိုဆွေးနွေးတဲ့တရားနာရင်ကနေတော့တော့မှဖြစ်သွားဒါကြောင့်မလို့သူ့ကိုတောင်ကြတော့မျက်စောပြားကအနုတ္တဝပတ္တန္တဖရာရဲ့အကြောင်းအရှင်ကြားရုံနဲ့ကြီးညိုတဲ့နေရာမှာထူချတဲ့ပုံစံမတတ်သေးဘူးဣတိတဲ့ဒုက္ခနော်ဒီတဲ့ဆိုအော့စတန်ဒင်းဘောအမ်ဒါမထူးခြားတဲ့ပုဂ္ဂိုလ်လို့ဆိုအဲ့ဒါနဲ့သူဆွံ့ပြီးတဲ့အခါမှာဖယားရဲ့ခေါင်းကြီးတွေကိုကြည့်ပြီးခြေနှက်အားရခြေနှက်အားရကဲတငယ်ချင်းကြည့်လို့ဆိုလို့ရှိရင်ဘာကြလို့သူရဲ့စိတ်ဓာတ်တရားလည်းအမှန်ကောင်းတယ်လုံရတရားလည်းအမှန်ကောင်းတယ်ပြောတဲ့စကားကလည်းအမှန်ကောင်းနေအသိဉာဏ်နဲ့အကျင့်တရားနဲ့လည်းပြည့်စုံတယ်။ဒါကြောင့်မို့တို့ကဘောဓမတရားကိုတော့ထူးခြားဆုံးတကယ်ကျင့်ကြောက်အချမ်းရနေတဲ့သွားကြတယ်။ဘယ်သွားတယ်ဆိုမျက်စောကြအဲ့ဒီချိန်ဒီဘက်ဆက်တရားဟောပြီးတရားနေမှာပထလေးဘူးပေါ့ထိုင်တော်မူတဲ့နေရာမှာထားပြီးတကားတန်းတော်ရင်အချက်တို့ရောက်တော့အဲ့ဒီအချိန်ရောက်သွားတဲ့အခါညဆော့ပြားကိုမေးခွန်းပေးရတယ်ဘာနဲ့ပတ်သက်မေးလို့လို့ဆိုတော့မေးတဲ့မေးခွန်းကဘဝဆိုတာသိခြင်းတရားနဲ့မကဲတဲ့တတ္တဝတိအာလုံးမှာသင်မင်းရဲ့ကြော့ခွင်းနဲ့ဖန်ခံရတဲ့ပုံပုံလေးကြည့်ပါဦး။ဟာ။မစ္စပါအာလို့ခေါ်။တေချာစဉ်းစားကြည့်။ဆိုရတဲ့တွေဟာပုဂ္ဂိုလ်ကတော့လွတ်လပ်တဲ့လူချင်း။တို့တို့တော့သင်မင်းကကြော့ခွင်းနဲ့ဖန်ထားတဲ့လူလေးကြည့်ပဲကောင်း။တို့ဘာပါတဲ့လူလို့ဆိုလို့ရှိရင်ချက်တည်းကိုသတ္တဆိုင်ပို့လို့ကျိုးနဲ့စုချီထားတယ်ဘာမှမထူးအလမတေဆုံးပဲဆိုသင်င်းရဲ့ကြော်ခွင်းထဲမှာအလမချီနှောင်မိထားကြအဲ့ဒီချီနှောင်မိထားတဲ့သင်င်းရဲ့ကြော်ခွင်းကိုဘယ်လိုဖြုတ်မလဲအခုလိုဒုက္ခရောက်နေတဲ့အနေအထားကြီးကနေသင်ချင်းတရားတော့လွတ်အောင်ဘယ်လိုလုပ်ချင်မလဲဒီမေကောင်မေးမယ်ရသော်ပြားကချင်းကပြီတော့ရသော်ပြားတပည့်ဆက်ကြာဟောလို့မထသေးတဲ့ပြင်မှာထိုင်းနေလို့ဒီမောက်တာမေးလို့ဘုရားသူမေးတဲ့မေကောင်လေးတွေကိုပါဠိလိုအရင်ပြောကြခေတ္တမေလောကောသမုပ္ပန္နောလောကလို့ဆိုတာလူတွေကိုလည်းညီညွတ်တယ်တော့တတ္တဝါတွေအားလုံးလည်းညီညွတ်တယ်တတ္တဝါတွေရဲ့ပတ်ဝန်းကျင်သဘာဝတွေကိုလည်းညီညွတ်တယ်ပေါ့အဲ့တော့တတ္တဝါတွေကိုကြည့်ပြီးတော့ပဲပြောပြရသူမေးတဲ့နေကောင်းကစိတ်တမေလောကသမုပ္ပန္နော ဘာရှိရင်တတဝါတွေဆိုတာရှိလာတယ်ဆိုတော့တတဝါဆိုတာဘာရှိလို့ရှိနေရလဲလို့ဆိုနေမုံနေတာဟောဘာတွေရှိနေလို့တတဝါရှိလာဆိုတော့ပြိဿလိုဘမှာဆိုလို့ရှိရင်အဝိဇ္ဇာရှိလို့သင်္ခါရရှိတာသင်္ခါရရှိလို့ဝိညာဉ်ရှိတာနော်ဣမတမေတတိဣရန်ဟောတိဒီအကြောင်းတရားရှိနေဒီအကျိုးတရားရှိနေပါပဲလို့ဒီလိုပြောတာ။ကျောင်းနဲ့မိလေးထွန်းထားတာကြည့်။ကျောင်းနဲ့မိလေးမှာဘာရှိလို့ဒီမိတော့ကလေးရှိနေရတာတော့လို့တေချာစဉ်းစားကြည့်လိုက်လို့ရှင်။ကျောင်းစီလေးရှိတယ်မိစာလေးရှိတယ်။ကျောင်းစီလေးနဲ့မိစာလေးရှိလို့ဒီမိတော့ကလေးကရှိနေရတာ။ကဲကျောင်းစီလည်းကုန်သွားပြီ။မိစာလေးလည်းကုန်သွားပြီဆိုရင်ဒီမိတော့လေးရှိနိုင်အောင်လားရှိနိုင်ဘူးအဲ့ဒါကြောင့်မလို့တတ္တဝါတွေဆိုတာလောကကြီးကဘာရှိလို့ရှိနေတာတုံးတဲ့သူမဲနေကောဘာရှိလို့တတ္တဝါတွေဆိုတာရှိနေတာတုံးနောက်တစ်ခုကဘာဒီအပေါ်မှာတတ္တဝါတွေဟာခင်တွဲနေကြတာတုံးနောက်အကြောင်းတစ်ခုကဘာဒီကိုဆွမ်းနှမ်းပြီးတော့ဘယ်ဘယ်အရာတွေကြောင့်လောကကြီးကပြင်းမှန်းဆင်းရဲနေကြရတယ်သူမိကုန်းနေတာအဲ့ဒါဆင်းမြင်တဲ့မိကုန်းကိုမေးတာနော်သူကလည်းဘုရားတော်ကစတတ်ပြတဲ့ဘုန်းကြီးကြီးကိုအယောင်လို့လည်းမေးတတ်တာပေါ့တရားစီရင်တရားနာထားတဲ့ပုဂ္ဂိုလ်စာရင်းသင်ထားတဲ့ပုဂ္ဂိုလ်ဆိုမေးမေးတဲ့အခါမှာမြတ်စွာဘုရားရဲ့အရှင်ကတစ်ခါတစ်ခါကျတော့ရှုတော့တစ်ခုဖြေရတယ်နော်ရှုတော့တစ်ခုဖြေထားတယ်ဒီနေရာမှာရှုတော့တစ်ခုကနေဖြေလိုက်တယ်မြတ်စွာဘုရားသတ္တလောကသမုပ္ပန္နောဒီ6မျိုးရှိနေတဲ့တတ္တဝါဆိုတာရှိနေတာတတ္တဝါလို့ခေါ်နေရတာကဒီ6မျိုးပေါ်မှာဆွဲခေါ်ဒီ6မျိုးဆိုတာဘာလဲမျက်စိရှိတယ်နားရှိတယ်နှာခေါင်းရှိတယ်လျှာရှိတယ်ကိုယ်ရှိတယ်ဆက်ရှိတယ်ဣစ္ဆတိကာရဏ6ပါးလို့ခေါ်ရသိနန္ဒလျာကိုရှိတော့ရသိနန္ဒလျာကိုလည်းမဘာတွေပေါ်လာလို့ဆိုအစင်းနဲ့အတန်နဲ့အနနဲ့အရလာတဲ့အထီးတွေ့စိတ်နဲ့သိရတဲ့အာယုနဲ့ဆိုဟောအာယုဘာကြီးတယ်ကရဏ6ပါးလို့ခေါ်ဒါကိုအာယရဏ7ပါးလို့ပြောနော်အဲ့တော့စာရဲဟာတွေကိုသွားမတွေ့နဲ့ကိုယ်ကိုစဉ်းစားကြည့်တို့တွေလူလုံးခေါ်နေတာဘာတွေရှိနေလို့တမန်ဟာပြဆိုလို့ရှိရင်ကြောက်တုံးကြီးမှာရှိလားမျက်စိလို့နားလို့နှာခေါင်းလို့ရှိဘူးအဲ့လူတွေမှာဒါတွေရှိတယ်ဒါတွေရှိနေလို့မျက်စိနာနာဘယကိုစိတ်ဆိုတာရှိတယ်မျက်စိနာနာဘယကိုစိတ်ရှိပြီးအတွက်ကြောင့်မျက်စိမှာပေါ်လာတဲ့အရှင်းဆိုတာရှိတယ်နားကကြားတဲ့အတန်ဆိုတာရှိလာတယ်နှာခေါင်းကနမ်းရှူရတဲ့အနအလျာကသိရတဲ့အရာကခန္ဓာကိုယ်နဲ့ထိတွေ့လို့ရတဲ့ထိတွေ့စိတ်နဲ့သိရတဲ့အာရုံဆိုတာဒါတွေရှိတာအဲ့ဒါတွေရှိနေလို့တတ္တလောကဆိုတာကြီးကရှိတာဟုတ်မို့ဒါတွေမရှိဘူးဆိုလို့ရှိရင်ချက်တုံးကြီးကိုတတ္တဝါလို့ခေါ်လို့ရမယ်ရမှာဘူးဒါမှကြည့်ရင်မြတ်စွာဘုရားပိဿတော်ဘုရားမှလည်းကြည့်ဝိညာဏပစ္စယနာမရူပနာမရူပပစ္စယတပါတဲ့အထက်မှာဒီအရဏ6ပါးရှိပြီအတွက်ကြောင့်ပြင်မာအိနဲ့ဆက်ပြဲလိုက်တဲ့အခါတပါရဏပစ္စယဖတ်တော်အပြင်မဲ့အာယုန်အနေနဲ့ဆက်ပြဲရလာတဲ့အခါဘာဖြစ်လာလဲဖတ်တာပစ္စယဝေဒနာအတွေ့အကြုံကြီးရပြောစရာကောင်းတယ်ဆိုတဲ့အတွေ့အကြုံစိတ်ညစ်စရာကောင်းတယ်ဆိုတဲ့အတွေ့အကြုံဟောမတူညီတဲ့အတွေ့အကြုံကြီးရဒါဝင်ဝေဒနာကောင်းတယ်ဆိုတဲ့အခါနောက်ထပ်လိုချင်တဲ့ဝေဒနာပစ္စယတက်လာလိုချင်ပြီဆိုရင်တဏ္ဏလိုချင်တာမဟုတ်ဘူးစိတ်ထဲမှာစွဲနေတယ်မရရအောင်ကြိုးစားတာတဏ္ဏပစ္စယဥပါဒဏ်ဥပါဒဏ်ပစ္စယဘောဆိုပြီးတော့ဘဝဆိုတာတစ်ခုဒီလိုရှိလာတာဟုတ်ပရိစ္ဆေမောဘကပုံဖော်တာလည်းထားပဲတဲ့အခုမြတ်စွာဘုရားလောကကြီးကဘာတွေရှိလို့ရှိနေရတာလုံးလို့မေးလိုက်တဲ့အခါအာရဏ6ပါးနဲ့ဖြေလိုက်တာဒီ6ခုရှိနေလို့လောကကြီးကဖြစ်နေတာလို့တတ္တဝါတွေဆိုတာရှိနေတာဟောဒီ6ခုပေါ်မှာပဲတတ္တဝါတွေကတွေ့တာနေချာ
ပဲတားနေကြတယ်ဟိုအထင်မြင်နေဘယ်မှနေကြဆိုလိုတာကကြည့်ဘုန်းကြီးတို့ဒီတဏှာအမြင်နဲ့ကြည့်တယ်ဆိုလို့ရှင်ဘာကိုတွေ့တာလားလို့မေးလို့ရှင်မျက်စိကိုဘာလို့ဘယ်လိုထင်လဲဆိုလို့ရှင်ကြည့်မျက်စိကိုငါလို့ထင်တယ်ဒါဒိဋ္ဌိနဲ့မြင်တဲ့အမြင်တဏှာနဲ့မြင်တဲ့အခါကျတော့ငါမျက်လုံးလို့တောင်းပြန်တယ်။အဲ့ဒါကတဏှာနဲ့မြင်။စာလို့ပြောလို့ရှိရင်အတ္တမမပေါ့။အဟံနဲ့မမငါလို့ထင်တာကဒိဋ္ဌိအမြင်။ဟိုကနေတော့တောင်းမယုံနဲ့။အနတ္တလက္ခဏာသုံးပါ။အတ္တမမဧသောဟမတိ၊ဒိဋ္ဌမမနေသောဟမတိ၊နမေသောအတ္တလို့ဒီအမြင်သုံးမျိုးရှင်မြေဘုသုံးမျိုးဟောတဲ့နေရာမှာတော့ဒေတမမဆိုတာအေတမမဆိုတာတဏှာဆွဲအေသောဟမတိဆိုတာမာနဆွဲအေသောမိအတ္တဆိုတာဒိဋ္ဌိဆွဲအဲ့ဒီမှာဒီလိုမှတ်ဒီကျတော့အဟံမမလို့ပြောတဲ့နေရာကျတော့အဟံလို့ပြောတာဒိဋ္ဌိမမလို့ပြောတာတဏှာဒီနေရာမှာတဏှာနဲ့ဒိဋ္ဌိနှစ်ခုကိုပဲပြောတယ်မာနမပြောဆိုတာကအတ္တနဲ့အတ္တနိယအဟံမမဆိုတဲ့စကားလုံးနဲ့အတ္တနဲ့အတ္တမိယဆိုတဲ့စကားလုံးအဓိပ္ပာယ်ကျင်းသွားတူတယ်။လောကလူတွေကဟောဒီမျက်စိနားနာလျာကိုစိတ်ဆိုတာကိုငါလို့သတ်မှတ်တယ်။ဒါကဒိဋ္ဌိအမြင်။ငါဟာလို့သတ်မှတ်တယ်။ဒါကတဏှာရဲ့အမြင်။ဩကြည့်လိုက်ပဲဆိုရင်ဘယ်ပေါ်မှာလူတွေဟာတွေ့တာလားလို့ဘယ်ပေါ်မှာအခြေအမြင်တွေမှားနေတာလို့ဆိုဒီချောင်းပေါ်မှာပဲထင်တာပဲ။ဒီချဘုဘောမှာပဲရှင်းဒါကြောင့်လို့ရသော်ပြန်သတုကုပ္ပတိတန်ချောဝလူတွေရဲ့တဏှာအမြင်လို့ဒိဋ္ဌိအမြင်လို့ဆက်ဆက်ပြီးတော့ရှင်းဆက်နေတာဟောဟောဒီမျက်စိနန္ဒနေရာကိုစိတ်ဆိုရင်အာရဏ၆ပါးမှာပဲဒီလိုဖြစ်တာနောက်တစ်ခုဘာလို့အကြောင်းပြုပြီးတော့ဖြစ်တာလဲလို့ဆိုလို့ရှိရင်ဟုတ်ဒီ6မျိုးကိုပဲလူတွေကဆွဲလမ်းပြီးတော့ဖြစ်ကြတယ်။အာရဏ6မျိုးပဲဆွဲလမ်းဖြစ်တယ်။အဲ့ဒီအာရဏ6မျိုး6ပဲလူတွေကပြန်မစင်းရဲနေကြတယ်။ဟုတ်တယ်ပေါ့။တဏှာအပြည့်ကြီးမယ်ဆိုလို့ရှင်ဒီမျက်စိရှိလို့ကြီးစရာကြီးကြီးရတယ်လို့မျက်စိရှိလို့မမြင်ဘူးတဲ့မြင်ရတယ်ပြောစရာကြီးလို့ထင်ကောင်းဖြစ်မယ်။တို့တော့မျက်စိရှိလို့မျက်စိချိန်တာတော့မလားဘုလားအေးမျက်စိရှိလို့မျက်စိပေါ်မှာစိုးရင်ရတာလို့ဟုတ်လားမျက်စိလေးမှုန်းလာလို့စိုးရင်ရတာလို့မျက်စိလေးပြက်မှာစိုးရင်ရတာကြောင်းရမှုတွေမများဘူးဘုလားအေးနားရှိသည့်အတွက်လည်းပဲစိုးရင်ပူပန်ရတယ်နှာခေါင်းရှိတဲ့အတွက်လည်းစိုးရင်ပူပန်ရတယ်လျှာရှိသည့်အတွက်လည်းစိုးရင်ပူပန်ရတယ်ခန္ဓာကိုယ်ရှိသည့်ကြလားဆွေဥပ္ပယစိတ်ရှိတော့လေဆွေဥပ္ပယ။ဘာဖြစ်လို့လဲ။သာဝရဒီတိုင်းတည်မြဲနေတဲ့အရာမဟုတ်ဘူးတဲ့။ကြောင်းလဲပြီးတော့ပျက်စီးသွားတယ်။ပျက်စီးမှာတော့လူလဲကြောက်တာဖြစ်တော့။ဒါကြောင့်မလို့လောကကြီးကပင်မစီးမှုရောက်နေတာဘယ်သူကြောင့်ရောက်တာလို့ဆိုလို့ရှိရင်ဟောဒီအာရဏ6ပါးကြောင့်ရောက်နေတာ။သူတို့ဖယ်နိုင်လို့ရှိရင်ဘာမှရှိတော့တယ်မဟုတ်ဘူး။ဒီလိုဆိုတော့ဟောအဲ့ဒီရသဗျာကအာရဏ6ပါးနဲ့သူ့ရဲ့အမိန်ကောင်းတွေကိုဖြေလိုက်တော့သူကဘုန်းကြီးလူတွေကြီးဝင်မဲ့လို့ဘုန်းကြီးဘွာလာတဲ့လူကြီးဝင်မဲ့နှစ်ကြီးဝင်မဲ့သိပြီတဲ့သူကိုဟောမရှင်းမဲ့သိတဲ့သဘောရှိဒါကြောင့်မို့လို့ရသဗျာကိုချက်ပြီးတော့မေးပြန်တယ်ကတမန်တံဥပဒနာယထလောကဝိဟိညတိလောကလူသားတွေပြမစင်းရရောက်နေတဲ့ဆွမ်းလန်းစရာဆိုတာဘာလို့ပြောတာတော့မလဲခုနမြန်မာဟောထားတဲ့အာရဏ6ပါးမှာဆွမ်းလန်းစရာလို့ဒီလိုပြောထားတာကသူကဒီမင်းတို့ကချက်မေးတဲ့ဘောဖြစ်တယ်အဲ့ဒီမှာလက်ဆောင်ရဖြေလိုက်တာပင်စကာမကုဏလောကီမနောစက္ခပုရိတ္တာလူတွေဆွမ်းလန်းတယ်ဆိုတာချင်းအဲ့ဒီမျက်စိနားနာလျာကိုစိတ်ဆွမ်းနေရှိနေတဲ့ကြောင့်မ
မျက်စိနာနာလက်အားကိုစိတ်မှာထင်ထလာတဲ့အာယုံ6ပါးဆိုတာမရှိဘူးလားအဲ့ဒီအာယုံ6ပါးမှာလူချင်းစရာအာယုံတွေကိုကာမလို့ခေါ်တယ်အဲ့ဒီလူချင်းစရာအာယုံတွေဒီစိတ်ကိုနှောက်ဖွက်ထားလို့သူကခုနလို့ပြောခုနဆိုတာကာမဂုဏ်ဆိုတဲ့စကားလုံးကခုံရှိလို့ကာမဂုဏ်ခေါ်တာမဟုတ်ဘူးအတိတ်တွေကကာမဆိုတာလူချင်းစရာအာယုံခုနဆိုတာစိတ်ကိုနှောက်ဖွက်တဲ့တရားအဲ့တော့အာယုံလေးနဲ့စိတ်လေးကခုလူချင်းနာလေးတွေးထားလို့ရှင်လူကစိတ်ဟာအဲ့ဒီကမခွဲနိုင်မခွာရဖြစ်ဒါနောက်ဘက်ခံရတယ်လို့ခေါ်တာလေမစွန့်နိုင်ဘူးအတန်လေးလည်းမစွန့်နိုင်ဘူးအနံ့လေးလည်းမစွန့်နိုင်ဘူးအရသာလည်းမစွန့်နိုင်ဘူးမစွန့်နိုင်လို့တချို့ဆိုလို့ရှင်လေဘယ်စားတော့ဆိုင်ကောင်းတယ်ဆိုတော့အဲ့ဒီကိုရွေးသွားစားနေကြတယ်ပဲမစွန့်နိုင်ဘူးဟုတ်ကဲ့အချီတွေးဆိုတော့မစွန့်နိုင်ဘူးအဲ့တော့အဲ့ဒါနေလားဆွမ်းလန်းစရာတွေပဲပေါ့ဒါကြောင့်မို့ပြဆရာပြပင်စကာမခုနာကံကုန်၅ပါးကံကုန်၅ပါးဆိုတာမျက်စိထဲမှာပေါ်လာတဲ့နှစ်သက်စရာအဆင်အာယုံနားနဲ့ကြားရတဲ့နှစ်သက်စရာအသံအာယုံနှာခေါင်းနဲ့နားရှိရတဲ့နှစ်သက်စရာအနတ်အာယုံလျှာနဲ့လျှာပြရှိရတဲ့အရာလာအာယုံနှစ်သက်စရာအရာခန္ဓာကိုယ်နဲ့ ठी တွေ့ရတဲ့ ठी တွေ့အာယုံဆိုတာစိတ်ကိုနှောက်ဖွဲ့ထားတဲ့သောကြောင့်သူ့ကိုကာမလိုချင်စရာကောင်းသောကြောင့်ကာမစိတ်ကိုနှောက်ဖွဲ့ထားတဲ့လို့ခုနအဲ့ဒီစကားလုံးနှလုံးကိုပေါင်းဆက်ပြီးတော့ကာမခုနပမာလိုမပြန်တော့ဘဲနဲ့ကာမကုန်လို့ပြောတာနော်အဲ့ဒီကာမကုန်ကြီးအပြင်မှာနောက်ထပ်ပါလာတော့ဆိုစိတ်စိတ်ရှိလို့တွေးတယ်လေစိတ်ရှိလို့တွေးတာတွေးတဲ့အခါမှာအေးတချို့များကိုယ့်အကိုတွေးပြီးတော့အတွေးနဲ့ပြုံးနေတဲ့လူတွေရောတွေ့ဘူးလားအတွေးနဲ့ပြုံးနေတဲ့လူရှိတယ်လို့အတွေးနဲ့လဲနေတဲ့လူတွေရှိတာနော်အေးအဲ့လိုဒီအာယုန်တွေနဲ့ပတ်သက်လာပြီးတော့လူတွေဟာပြတ်တမှုတွေရှိလာကြတယ်လို့အဲ့ဒီမှာဥပါဒံလို့ဆိုတာဒါတွေနဲ့ပတ်သက်ပြီးတော့ထွက်တာမှုတွေကိုမျက်စောင်းလို့ပြောတာ။ဒီမှာဆက်မိလိုက်တာကနေညာနာကုသတော်ပြုပြီးကထာဒုက္ခပေါင်းလို့ဆို။အဲ့ဒါတွေကနေပြီးတော့ဘယ်လိုလွတ်အောင်ရှောင်လဲ။ထွက်ပေါက်ပဲမှလဲ။လောကမှာအဆောင်ကြီးကြီးတဲ့တစ်ခုလဲရောက်သွားလို့ရှိရင်ထွက်ပေါက်ဆိုတာရှာရတယ်။ဟော။အဲ့ဒါကြီးကျယ်တဲ့အဆောင်ကြီးတွေလဲရောက်တယ်ထွက်ပေါက်ရှာတွေ့တတ်ဖို့ပေါ့။ခုခေတ်ပါဆိုလို့ရှိရင်ဒေသကြီးကြီးတွေမှာဆို exit ဆိုပြီးတော့ရေးထားရှိတယ်ထပ်ပေါက်အဲ့ဒါတွေသံဃာကြီးတွေမှာမြတ်တမန်ကျေတော့ဘုန်းကြီးတို့တွေထပ်ပေါက်ဆိုမတွေ့နိုင်ဘယ်ဆက်ရမှာမသိဆက်ရမရှိဘူး32ဘုံမှာလက်သွားနေကြတာလေဒီဘဝတည်သွားရင်နတ်ပြည်ချင်းဖြစ်မယ်အဲတရားမှာအာထုလို့ဇာတိဝရိယာသွားရင်ဒီဘဝပြည်ချင်းဖြစ်တယ်ဘောက်ထိုင်လေးလုံးလို့ရှိရင်ဟောမရေရောက်ချင်းရောက်သွားလိုက်တယ်ပြိဿံဖြစ်ခြင်းဖြစ်လိုက်တယ်ပြိတာဖြစ်ခြင်းဖြစ်လိုက်တယ်ဒီထဲမှာလှည့်သွားတယ်ဘယ်မှလက်ချက်ပေါ့မရှိဘူးချက်ပေါ့မတွေ့တယ်အဲ့တော့ချက်ပေါ့ကိုပြောစမ်းပါအဲ့ဘယ်လိုထွက်လဲဆိုတော့ညဆောင်ကဣဋ္ဌဆန္ဒံဝိရစိတ္တဝါအဲ့ခုနပြောတဲ့ကာမဂုဏ်အာယုန်ဒီပေါ်မှာမင်းတွေ့တာတဲ့လူချင်းတဲ့ဆန္ဒကိုထည့်လိုက်တယ်အဲ့ဒါချက်ပေါ့ပဲကံကုန်အာယုံကိုဖယ်ခိုင်းတာမဟုတ်ဘူးတက်ဆောင်ရကံကုန်အာယုံကတော့သူရှိလောကမှာအလှပါနေသူကသူလှတာလှပါစေလှပါတဲ့ပုံမှာတွေ့တာတဲ့တဏှာဟောတာဖယ်ခိုင်းတာအဲတော့လူတွေကတရားခံဒုက္ခမှားတတ်တယ်တချို့ကအေးသံသီးတွေကိုတိုင်လို့စင်ဖြတ်မယ်ဒီစီဥစ္စာတွေတိုင်လို့စင်ဖြတ်မယ်သံသီးတွေဆော့ပစ္စည်းတွေဆော့အဲ့ဒါပိုင်ရစေမှာမဟုတ်ဘူး။သာသမီကတန်ရစေမဟုတ်ဘူး။ပစ္စည်းကလည်းတန်ရစေမဟုတ်ဘူး။တန်ရစေဆိုတာဘာလဲဆိုရင်သာသမီပေါ်မှာတွေ့တဲ့တဏှာလေးကတန်ရစေ။ပစ္စည်းပေါ်မှာတွေ့တာတဲ့တဏှာလေးကတန်ရစေ။ဥပမာပဲကြည့်။ဆံရွက်ကလေးနှစ်ရွက်တူတူထား။ဆံရွက်လေးနှစ်ရွက်တူတူထား။ဘယ်ခါကြည့်လိုက်ကြည့်လိုက်တစ်ခုနဲ့တစ်ခုကမကပ်ဘူးရှိတယ်။နော်။
ဆိုင်ရနေရတူတူနေပေမဲ့လို့ကတ်နေတာမဟုတ်ဘူး။ကဲအဲ့ဒီချိန်မှာကော်ကလေးနည်းနည်းထည့်လိုက်လို့ရှိရင်ဆိုင်ရနေရကတ်ပါ။အဲ့တော့ဆိုင်ရနေရကတ်တာကိုဆိုင်ရကတ်ကြောင့်ကတ်တာလားဒီဆိုင်ရကြောင့်ကတ်တာလားလို့ဆိုရင်ဘာလို့ဖြစ်ကော်ကြောင့်ကတ်တာ။ကော်မပါလို့ရှိရင်ဒီဆိုင်ရနေရချိနေပေမဲ့ကတ်ပါမလား။မကတ်ဘူး။အဲ့ဒါကြောင့်လို့ကော်နဲ့အလားတန်တူတဲ့တဏ္ဏအတွေ့အကြုံအဲ့ဒီအတွေ့ကိုသာဖြတ်ရမှာသာတိကိုဖြတ်ရမှာမဟုတ်ဘူးပစ္စည်းကိုဖြတ်ရမှာလည်းမဟုတ်ဘူးအတွေ့တာဆိုတဲ့တဏ္ဏကိုဖြတ်လိုက်ဒါကြောင့်ဘုရားဆရာများအိဋ္ဌဆန္ဒဝိရစစ်တော်အဲ့ဒီတဏ္ဏဒီတွေ့တာရကာမောအာယုန်ဒီပေါ်မှာဆန္ဒကိုကြောက်လုံးတဲ့အဲ့ဒါလို့ကြောက်အောင်လုပ်တာဆွတ်ပေါက်ခဲဧဝံဒုက္ခပါမုစတိအဲ့ဒါဆိုလို့ရှိရင်တဏှာရဲမှာမင်းလှည့်ပတ်သွားနေရတဲ့ဆင်းရဲဒုက္ခကြီးကမြင်တော့ပါလိမ့်မယ်။ကြီးဖြေကိုဖြေလိုက်။ဖြေပြီးတော့မြတ်စွာဘုရားကဆက်ပြီးပြောတော့ဒါလောကကြီးရဲ့ဆက်ပေါက်ပဲတဲ့။ငါပြောတဲ့တကယ်အမှန်တိုင်းပြောတာလေ။ငါပြောတဲ့အတိုင်းပဲလုပ်ရင်ဒုက္ခကြီးတဏှာရဲကဆက်ပေါက်မင်းတွေ့ရတယ်။ဒီလိုဖြေလိုက်တယ်။အဲ့လိုဖြေတာကိုဒီကထာလေးနားလည်းရရောဒီအဖြေလဲကြားလိုက်ရရောဘုန်းကြီးဘွားလာတဲ့ဒီတောင်တော်နဲ့ကြီးနှစ်ဦးလုံးမှာသူတို့ရဲ့အချမ်းရံပြင်းတဲ့900စီနဲ့အတူတော့ဓမ္မစက္ခုတရားမျက်စိရပါကြသတ္တဗံဖြစ်သွားကြတယ်လို့ပြောနော်ဓမ္မစက္ကတရားဟောတဲ့ညမှာပဲဒီဖြစ်ဖြစ်တည်ဖြစ်တာဓမ္မစက္ကတရားဟောတဲ့နေရာမှာလည်းဒီမိကုန်းနဲ့မင်းတို့ဖြေလိုက်တာဓမ္မစက္ခုဆိုတာသူတို့မှဖြစ်တယ်ဖြစ်ပါတဲ့အခါကျတော့သတ္တဝါဖြစ်သွားပြီသတ္တဝါဖြစ်သွားတဲ့အခါကျတော့သတ္တဝါဆိုတာဘဝအဆုံးသတ်အောင်မဟုတ်သေးဘူးအကန့်သတ်တော့ရပါပြီသတ္တဝါပုဂ္ဂိုလ်ဖြစ်သွားလို့ရှိရင်တဏှာတိုင်းမှာသူ6ဘဝပဲရှိတော့ရှိခုမြောက်ဘဝဆိုတာမလားတော့ဒါကြောင့်မို့ပြေကြီး၁၇တုတ်ထဲမှာလေယရဏတုတ်နတ်တိဘုံအထမမာရိယန္တိသောတဘာပုဂ္ဂိုလ်ရာရှစ်ခုမြောက်ဘဝဘရောမမရယူတဲ့ဆိုတော့ခုနှစ်ဘဝပဲသူ့လိုရှိတယ်အဲ့တော့သူကသောတဘာဘဝတဲ့မကဘူးချက်ချင်းတဏှာကလွတ်မြောက်ဖို့သောတဘာဆိုလို့ရှိရင်ခုနှစ်ဘဝတော့တဏှာထဲမှာလဲအောင်မှာဘူးတဏှာထဲလဲနေဆိုကြတဲ့ကတဏှာရဲ့ဝဲဩကတိုင်မြုပ်တဲ့ဆူနာမီလိုင်းလုံးကြီးတွေနဲ့သူခံရအောင်မှာရှိနေသေးလို့ရှိသို့တော့အပင်ကိုတော့မကြတော့ဘူးလူ့ဘဝဒုက္ခတွေခံရအောင်မယ်နောက်ဘဝမှာကြုံဝဲဒုက္ခတွေခံရအောင်အဲ့တော့သူဆက်ပြီးတော့မေးတယ်အဲ့ဒီလွန်မှုပြီးတော့လာမဲ့ဩခတွေလိုင်းလုံးကြီးတွေတဏှာဆိုတဲ့အခုမြစ်ပင်လေကြီးကိုဘယ်လိုကူးချက်မလဲသူကအကန့်သက်ကလေးတော့တွေ့သွားပြီဆိုလိုတာကအကန့်သက်ကလေးတော့မြင်ရဘူးသောတပန်ဖြစ်တဲ့ဆိုကံမမြင်ရသေးဘူးရေထဲကမတက်ရသေးဘူးဘဝထဲမှာရှိနေတော့မယ်လေအဲ့တော့ကံကိုသူတက်ဖို့ရတဲ့ဒီဩဃကြီးကိုဘာလို့ဘယ်လိုချက်ကျော်လဲဘယ်လိုချက်ကျော်လဲအမတန်လက်ဆိုင်တဲ့ဒီတန်လျာပင်လေကြီးဟာထောက်တရားမရဘူးအောင်လည်းပဲအမတန်လက်သည့်အတွက်ကြောင့်ခြေတော်ကထောက်လို့မရဘူးမြုပ်မသွားအောင်အပေါ်မှာဆွဲကင်ထားစရာလည်းမရှိဘူးအဲ့ဒီလိုအောင်မှာလည်းထောက်လို့မရဘူးအပေါ်မှာလည်းဆွဲကင်စရာမရှိဘူးဆိုတော့ဒီရေပြင်ကြီးကိုဖြတ်တဲ့အခါမြုပ်မသွားအောင်ဘယ်လိုလုပ်မလဲဒီမေကောမေးတာနော်ဟုတ်တယ်လေခေါင်းကြီးတို့ပကတိရေထဲမှာသွားမယ်ဆိုလို့ရှိရင်ရေကအမတန်နဲ့တယ်အပေါ်လဲဆွဲကင်ထားเสียမရှိဘူးဆိုချက်မြုပ်တော့မှာပဲလေအဲ့လိုလက်တဲ့ထဲမှာတဲ့အောက်ခြေတော့မှလည်းထောက်လို့မမြင်ဘူးတဲ့အပေါ်လဲဆွဲကင်เสียမရှိဘူးအဲ့ဒီလက်တဲ့တန်လျာကြီးတဲ့ကိုမြုပ်မတော့အောင်လှုပ်လို့မရဘူးလက်ဆောင်ကမရှောက်ဘူးနော်အဲ့ဒီမှာလက်ဆောင်ကနီးပေးတယ်တပ္ပတာသီလတံပန်သောပညာဝသုတမအဖြစ်ဆုံးဣစ္ဆတစိန္ဒီတတိမဩကံတရတိဒုက္ခေအေဖြတ်ကျော်ဖို့ခက်တဲ့ ဟောဒီအချိန်နဲ့စီးလာတဲ့ရေကြီးကြောင်းကြီးရေတွေလွှမ်းမိုးလာတဲ့မှတ်ကြောင်ကြရေတွေနော်ကြောင်ကြရေတွေဟိုးရေတစ်နှစ်တော့အရှိနေဒီနာဂေဘုံနိုင်တိုက်တဲ့အခါကျတော့ဖိုင်းကြီးတွေတက်ပြီးတော့ချွာတွေလူတွေလောက်တော့ပါလေဘာမှတတ်မဲ့ကလေးကိုပြောပါဘူးလားအဲ့ဒီလိုဟာမျိုးကိုဩဃလို့ခေါ်တာတောင်ကြီးရေတွေလိမ့်ဆင်းလာပြီဆိုရင်ဩဃရှင်နေတော်ခံနိုင်ဦးလိမ့်ပါဘူးလူဆိုတာတော့အတားလေးပဲပေါ့နော်အဲ့တော့အဲ့ဒီလိုချက်ကျော်ဖို့ခက်တဲ့ကျော်ဖြတ်ဖို့လွန်မြောက်ဖို့ခက်တဲ့ဒီတန်ရာဝဲဩဃကြီးကိုလုပ်ဖို့ဆိုရင်ဘယ်လိုလုပ်ရမလဲဆိုတော့သစ္စာများအခြေခံစပြီးတော့သဗ္ဗတ္တသီလတမန်တော်မိကုချင်းတရားတွေပြည့်စုံတော့ရလိုက်နံပါတ်1ကုချင်းတရားအခြေခံဘာဖြစ်လို့ကုချင်းတရားကိုအခြေခံခိုင်းတာလဲဆိုတော့ဘုရားအမြတ်အတိုင်းပဲရှိတယ်ကုချင်းတရားအခြေခံလိုက်လို့ရှိရင်တဲ့လူဟာအပြစ်ကင်းတယ်အပြစ်ကင်းတဲ့အတွက်ကြောင့်ကုချင်းတရားနဲ့ပတ်သက်လာပြီးတော့စိတ်နှလုံးမသားမယားဖြစ်စေအကြောင်းရှိတော့မရှိသည့်အတွက်ကြောင့်ဝမ်းသာတယ်ဝမ်းမြောက်ရတယ်ပီတိဖြစ်ပီတိဖြစ်တဲ့အခါဘာဖြစ်လဲပတ္တတိငြိမ်းချမ်းသာဆိုဖြစ်ငြိမ်းချမ်းသာလို့ရှိရင်ကိုယ်စိတ်ငြိမ်းချမ်းသာဘာဖြစ်လဲဒုက္ခနေလို့ထိုင်လို့တတ္တတတ္တောင့်တတ္တတွေဖြစ်လာဒုက္ခဖြစ်လာရင်ဘာဖြစ်လဲသမာဓိစိတ်လေးကငြိမ်းတာစိတ်ငြိမ်ရင်ဘာဖြစ်လဲသစ္စာဘူရဉာဏရတနာအဖြစ်မှန်လေးကိုသိတာလောကလူတွေကစိတ်မငြိမ်ဘူးဆိုလို့ရှိရင်မှန်သေးဖို့ခက်တယ်ဒါကြောင့်မို့လို့ကိုချင်းတရားတစ်ခုကောင်းလိုက်တာတဲ့တရားနဲ့သူကနေဘယ်ထိအောင်သေဆောင်သွားတယ်ဆိုတော့ယထာဘူရဉာဏရတနာအမှန်ကိုမြင်တဲ့ချိန်ထိအောင်သေဆောင်သွားနိုင်တယ်ဒါကြောင့်မို့ပီလာနဲ့ပြည့်စုံလို့ပါလို့ဘုရားဟောအပြအားဖြင့်ပြောမယ်ဆိုရင်တိလမပြည့်စုံဘူးဆိုရင်စိတ်ဝန္တာမှုမဖြစ်နိုင်ဝန္တာမှုမဖြစ်ရင်ပါမောက္ခဆိုတာမဖြစ်ဘူးမဖြစ်ရင်ပီတိမဖြစ်ဘူးပီတိမဖြစ်ရင်ပတ္တတိဆိုတာဉာဏ်ဉာဏ်မှုမဖြစ်ဘူးဉာဏ်ဉာဏ်မှုပတ္တတိမဖြစ်ရင်ဒုက္ခဆိုတာချမ်းသာစိတ်ချမ်းသာမှုမဖြစ်ဘူးစိတ်ချမ်းသာမှုမဖြစ်ရင်တမာတိဆိုတဲ့စိတ်တည်ငြိမ်မှုမရဘူးတမာတိမှမရဘူးဆိုရင်ယထာဘုဒ္ဓဉာဏ်တော်မဖြစ်နိုင်ဘူးလို့ပြောတယ်ဒါကြောင့်ဘုရားသီလနဲ့ပြည့်စုံအောင်လို့နောက်တစ်ခါကျတော့ပညာဝါသုတမဟိတော့သမာဓိတရားပဲအထုတ်အထုတ်တံစင်ညာဆိုရယ်အစင်ညာဉာဏ်ဟာဘုရားမအပြည့်ကြီးတယ်စင်ညာဉာဏ်မသိဘူးဘယ်ရာပဲဖြစ်ဖြစ်အသိဉာဏ်နဲ့လောကအသိဉာဏ်နဲ့လောကမှာပညာဝါအသိဉာဏ်နဲ့ရှိရမယ်သမာဓိတအာယုဘောမှာစိတ်တည်ငြိမ်မှုသမာဓိရှိရမယ်ရှိပြီးတဲ့အခါဘာလုပ်ရမလဲဆိုရင်အစ္ဆဒစိတ်တည်တဲ့အတွင်းကိုစဉ်းစားလို့ပြောတယ်။ခေါင်းကြီးတွေတွေကနေစင်နေကြကိုယ့်ကိုပြန်ဆက်စစ်ကြည့်။ဘာစဉ်းစားတာဆိုအပြင်းပဲစဉ်းစား။လက်ပြင်ကဘာလုပ်ရအောင်လဲအပြင်းပဲစဉ်းစားတာလေ။အဒီကနေ့ဘာတွေစားတာလက်ပြင်ကဘာစားဘာစားရအောင်။ဟော။ဒီနေ့ဒီအဝတ်ဝတ်တဲ့လက်ပြင်ကပဲအဝတ်ဝတ်ဒီနေ့ဒီလောက်လောက်တဲ့လက်မြာပါလောက်လောက်မယ်အပြင်တွေပဲစဉ်းစားတာအကုန်လုံးတစ်ချိန်လုံးအပြင်အာရုံတွေပဲစဉ်းစားတာကိုယ့်ကိုယ်ကိုစဉ်းစားတဲ့လူဆိုတာမရှိဘူးကြည့်ပြငါးစိတ်လေးကငါးစိတ်ထဲမှာလောဘဆိုတာဖြစ်သလားဘယ်ခါဖြစ်တာတော့ဖြစ်ရင်ဘယ်လောက်တိုက်ကြကြည့်ဖြစ်တော့ဘယ်နှခါတွေးမိမတွေးမိငါးစိတ်ထဲမှာဒေါသဖြစ်တယ်ဖြစ်ဖြစ်ရှိသလားဘယ်လိုမှမျိုးနဲ့တွေးရင်ဒေါသဖြစ်တယ်ဖြစ်ရင်ဘယ်လောက်ကြည့်အောင်ကြားတယ်လဲโอ้กุศลเกเรว่าโลภะရှိရင်ရှိရင်ရှိဖို့ဒေါသရှိရင်ရှိတယ်မရှိရင်မရှိဘူးဆိုတာဒါတွေကိုกุศลကိုပြန်ပြီးတော့ mental checking ခေါ်တာပေါ့စိတ်ကိုပြန်ပြီးတော့ check up လုပ်တာလူတွေက check up တော့လုပ်တယ်ဗာ check up လုပ်တယ် medical check up လုပ်တာပေါ့စိတ်ကိုသွားကြည့်လို့ရှိရောဂါရှိမရှိလဲကြည့်စိတ်ကိုကြည့်တာမဟုတ်ဘူးရုပ်ကိုပဲကြည့်တာเนาะနောက်ကလူတွေမှန်ကြည့်ကြတယ်လေမှန်ကြည့်တယ်ပါကြည့်လို့မျက်နှာလည်းကြည့်ပါမယ်စိတ်ကိုကြည့်တာလည်းဘုရားမရှိဘူးကိုယ်စိတ်လေးရဲ့အခြေအနေကိုသိတာမရှိဘူးဒါကြောင့်မျက်စောပြာအစ္ဆဒစိတ်တည်ရတဲ့ကိုယ့်ရဲ့အတွင်းကိုသိအောင်လုပ်ပါပါအစ္ဆဒသိအောင်လုပ်ဖို့ဒီလိုပြောကိုယ့်ရဲ့စိတ်အစဉ်မှာဘာတွေဖြစ်နေတယ်ဆိုတော့သိအောင်လုပ်ပါလောဘတွေရှိသလားဒေါသတွေရှိသလားမောဟတွေမမနာတွေအိတ်တာတွေမစ္စရိယတွေ စိတ်ရဲ့အငြင်းကြီးတွေရှိသလားလို့အဲရှိလို့ရှိရင်ဒီတဘာဝတရားတွေဟာငါပိုင်တာတွေဟုတ်ကဲ့လားငါဟုတ်ကဲ့လားဒီတဘာဝတရားတွေကမြဲတာတွေဟုတ်ကဲ့လားချမ်းသာတာတွေရောဟုတ်ကဲ့လားငါပိုင်တာတွေရောဟုတ်ကဲ့လားဆိုပြီးတော့ဣစ္ဆဒစိတ်တီဆိုတာဝိပဿနာကျင့်စဉ်တစ်ခုကိုကျင့်တယ်ဣစ္ဆဒစိတ်တီဟောကိုယ်ကိုသိအောင်လုပ်တာအဲကမ္ဘာနိုင်ငံဆိုတာကိုယ်ကိုသိအောင်လုပ်တာလေအဲ့ဒီဣစ္ဆဒစိတ်တီဆိုတဲ့ဝိပဿနာကျင့်စဉ်တစ်ခုကိုကျင့်ပါတဲ့ကျင့်တဲ့အခါမှာတတိအမြဲတမ်းမကင်းမပေါ်ရှိရမယ်အဲ့ဒီလိုဆိုလို့ရှိရင်ဩခံတတိထုတ်တယ်ဖြတ်ပြောဖို့အမတန်ခက်တယ်ဒီလိုင်းကြီးတွေကိုဖြတ်ချော့သွားနိုင်ပါလိမ့်မယ်။ဟောဒါဖြင့်သီလကိုလုံအောင်လုပ်။တမာရိယအောင်အာယုတစ်ခုနဲ့လေးချက်ပြီးတဲ့အခါကျတော့ကုက္ခန္ဓာကိုယ်ရဲ့သဘာဝတွေကိုသိအောင်အသိဉာဏ်နဲ့ဆင်ញံစဉ်းစားပြီးတော့အဲ့ဒီနည်းနဲ့ဖြတ်ချော့အောင်မယ်လို့ပြောတာနော်။အဲ့တော့ဒါတစ်ခုပြီးတော့နည်းလမ်းမယ်။ကုလောမဲ့လုံလာရှင်းရှင်းလေးရည်ရွယ်စွာပြန်ပေါ့။လူတိုင်းလူတိုင်းနိဗ္ဗာန်တော့ရကြတယ်နိဗ္ဗာန်ရကြရင်ဘယ်လမ်းကသွားဒီလမ်းနဲ့ရှိတခြားလမ်းသွားလို့မရောက်ဘူးခြားလမ်းသွားလို့မရောက်ဘူးအဲ့ဒါကိုဆုံးလို့အဲ့ဒါလို့ဖြတ်ကျော်ပြီးတော့သူမင်းလာတဲ့မိကုံးကဒါလောက်နဲ့တဲ့တန်တရာကြီးထဲမှာအောက်လည်းထောက်လို့မရဘူးအပေါ်လည်းကင်ထားစရာမရှိဘူးမြုပ်မသွားအောင်ဘယ်လိုလုပ်ရမလဲဆိုတော့သက်သာပြပြောဟုတ်တယ်မင်းကာမဂုဏ်နဲ့ပတ်သက်တဲ့နှစ်သက်စရာအာယုန်တွေပေါ်မှာအတွေးတွေကို၆ရာရှိတယ်ယောဂတူတွေကတွေးနေတာဒါလည်းပဲတွေးတယ်လေမျက်စိကမြင်ထားရင်နှစ်သက်စရာအာယုန်တွေဒါလည်းပဲတွေးတယ်နားကအသံလေးနဲ့ဒါလည်းပဲတွေးတယ်နှာခေါင်းကအနံ့နဲ့တွေးတယ်ဒီလိုအားတွေကကာမဂုဏ်အာယုန်တွေပဲတွေးတယ်အဲ့ဒီအတွေးတွေကိုမျက်ရှောင်တယ်ရှောင်ပြီးတော့ခုနကအာယုန်နေနဲ့စိတ်နဲ့ချီတွဲထားတဲ့အကျိုးတွေဖြတ်ပြီနော်ခုနပြောတဲ့ဂလူးပေါ့ကော်ရီမရှိစင်နဲ့ပေါ့နှုတ်ဆိုကတ်နေမှာအတန်ရစင်ဆိုတာတဏှာရင်တန်ရစင်မဟုတ်ဘူးအမုန်းပန်ရစင်လည်းရှိတယ်နော်မတည့်တဲ့လူဆိုခဏခဏတတိယအဲ့တော့ဘယ်တန်ရစင်မှာမထားတဲ့အကုန်တန်ရစင်တွေကိုအကုန်ဖြတ်နေအောင်ကြိုးစားတာကျိုးစားလိုက်လို့ရှိရင်ဘာဒီကိုကောင်းအောင်လုပ်ရမလဲလို့ဆိုရင်နန္ဒီဘဝပြိခေယအတွေ့အကြာတွေအာယုန်တွေပေါ်မှာကျဉ်းနဲ့နေတယ်နှစ်သက်နေတယ်တွေ့တာတယ်ဆိုတော့တဏှာကုန်သွားမယ်အဲ့ဒီတဏှာကုန်လို့ရှိရင်ဘဝဆိုတာလည်းကုန်သွားမယ်အဲ့ဒီကုန်ဆုံးမှုနှစ်ခုရှိပြီဆိုမှဒါတော့အမတမနဲ့ဆိုင်တဲ့တဏှာဆိုတဲ့ပင်ငယ်ကြီးထဲမှာမင်းမမြုပ်မှဖြစ်တယ်အနုဝဆိုရင်မြုပ်အောင်မှာပဲဘယ်တော်မှုကုံသွားတာဟာစာလို့ပြောရင်သာဥပါဒိတေတနိဗ္ဗာန်ကိုမျက်မှောက်ပြုတာကိလေသာတွေကုံသွားပြီသို့တော်ကိလေသာတွေနဲ့ကံနဲ့ကဖန်တီးထားတယ်ခန္ဓာတွေကကျန်နေပြီကျန်နေတော့ဒုက္ခဒုက္ခကျန်နေတယ်ပေါ့ကျန်တာဟာမြင့်မြုပ်တာပဲပေါ့ဟောနောက်ဆုံးမှာအကျိုးဆက်ဖြစ်တဲ့ခန္ဓာပါမကြံတော့ဘူးဆိုရင်ဘုရုပတိတေတာအဲ့တော့နိဗ္ဗာန်ကိုနှမျိုးခွဲဟောထားတာသာဥပါရိတေတာနိဗ္ဗာန်နဲ့အနုပါရိတေတာနိဗ္ဗာန်ဥပါဒိဆိုတာကံကိလေသာတွေရဲ့အကျိုးတရားအကျိုးခန္ဓာကိုဥပါဒိလို့ခေါ်တယ်အဲ့ဒီဥပါဒိကျန်းနေတယ်လို့ရှင်ဥပါဒိတေတာလို့ခေါ်တယ်နော်ကျန်းနေသေးတယ်အဲ့ဒီကျန်းနေသေးတဲ့အချိန်မှာရတဲ့နိဗ္ဗာန်ဆိုလိုတာကမြတ်စွာဘုရားဟာဖျားဖြစ်လို့ရောက်လာတဲ့အခါမှာကိုရိုင်းမြရဲ့တဏှာမှာဖြစ်တဲ့လောဘဒေါသမောဟကိလေသာတွေကုန်သွားပြီသို့တော့အဲ့ဒီကိလေသာကြောင့်ဖြစ်လာတဲ့အကျိုးဆက်ဖြစ်တဲ့ခန္ဓာကြီးကိုကျန်းနေဘူးလားအဲ့ဒီအချိန်မှာကိလေသာကကုန်နေတယ်အကျိုးဆက်ခန္ဓာဟာကျန်းနေသေးတယ်ဒီမိန့်ဖြစ်နေတယ်အဲ့ဒါကိုသာဝတိတေတာနိဗ္ဗာန်ကိုခေါ်တယ်ခန္ဓာကြီးကျန်းနေသေးတယ်ကိလေသာကမရှိတော့ဘူးတတ္တဝ80ပြည့်လို့ပြိဋိဝံဆံသွားတဲ့အခါကျခန္ဓာလည်းမရှိဘူးအဲ့ဒါကြတော့အနုပါတိတေတနိဗ္ဗာန်ကိုဟောအဲ့ဒါကိုဆုံးလို့ပဲအဲ့တော့နန္ဒီဘဝပြိဋိနိဗ္ဗာန်မှုတဏ္ဍာဆိုတာကုံဆုံးသွားရမယ်ဘဝဆိုတာကုံဆုံးသွားရမယ်အဲ့ဒါမှသံတရာဆိုတဲ့ပင်မနဲ့ကြီးထဲမှာမမြုပ်မှဖြစ်တယ်တို့
မြတ်စွာဘုရားကဒီတရားဟောလိုက်တဲ့အခါမိဘကြီးဆုံးသက်သွားပြီးတော့ဉာဏ်အားရဖြစ်ပြီးဘယ်လိုပြောရမလဲတို့တဲ့တွေကဒီကနေ့လာကျုပ်နှတ်လိုက်တာနော်လာကျုပ်နှတ်လိုက်တာဒီတရားတွေနိုင်ရင်လည်းပဲမိုးလင်းသွားလို့ရတယ်အေးတို့မိုးလင်းရတာလည်းကောင်းကောင်းမိုးလင်းရခြင်းပဲဒီကနေ့ညမအိတ်လိုက်ရပြီပဲလို့တို့ကောင်းကောင်းလို့ထခြင်းပဲမြတ်စွာဘုရားတရားတော်တွေကိုနာရလို့တို့တဲ့တွေကအေဝတ္တမကံကောင်းလာတယ်ဒါကြောင့်မို့တို့ဟာတယောကတယောတောင်တစ်ခုကနေတောင်တစ်ခုမြတ်စွာဘုရားကိုရှ िख ိုးပြီးတော့ကောင်းမြတ်တဲ့တရားဓမ္မတွေကိုရွတ်သိလေးစားပြီးတော့တို့ဟာတသက်လုံးသွားလာကြမယ်လို့ဝမ်းမြောက်ဝမ်းသာအဲ့ဒီတောင်သောနတ်ကြီးနှစ်ဦးမှာမြတ်စွာဘုရားရှေ့မှာဂျင်နတ်အာရဆံပြောဆိုရတယ်အဲ့ဒါဟိမဝတ္တသုတ်ပဲမြတ်စွာဘုရားဓမ္မစကြာညရဲ့အမတ်တရားဒေသနာဆိုတာဟိမဝတ္တသုတ်ပဲပေါ့အဲ့ဒီဓမ္မစကြာညမှာဟောတဲ့တရားဒီတရားဓမ္မစကြာတရားပြည့်ရင်များသောအပြင်ပြောကြတယ်အနတ္တလက္ခဏသုတ်ဟောတယ်လို့ပဲသိတယ်နော်ဓမ္မစကြာညမှာခေါ်တာခေါ်ဒီဟိမဝတ္တသုတ်ရဲ့မိဘောနဲ့အဖြေဒီဟာဓမ္မစကြာတရားဟောတဲ့ညမှာဟောတယ်လို့မှတ်သားနိုင်ယူကြပြီးနေဟိမဝတ္တနတ်ကြီးတို့တတန်ကြီးရနတ်ကြီးတို့ဓမ္မစကုရပါလို့တရားချက်ကညရောတဲ့ပြိဿပေါင်းလို့ပါလေဓမ္မစကြာညဤအမှတ်တရားဒေသနာကိုနိုင်ယူမှတ်သားကြပြီးတဲ့အခါမှာသံဃာဝကလွတ်မြောက်ဖို့သံဃာဆိုတဲ့ညီမနဲ့ကြီးတဲ့ကောင်မှာဆုံးဆုံးနိမ့်မြုပ်မတော်အောင်သံဃာဆိုရဲဝေဩကကြီးကိုဘာလဲဖြတ်ကျော်မယ်မြင့်မြတ်တော့ဘယ်လိုကျင့်ကြံနေထိုင်ကြရမယ်ဆိုတာတခုပြီးတော့လမ်းဟာကိုကျင့်တရားကောင်းအောင်ဟာတမာတိတရားကိုကျိုးစားသစ္စာကစိတ်တည်လို့ဆိုတဲ့ဝိပဿနာကျင့်စဉ်တခုကျင့်ခြင်းဖြစ်လာတယ်သံဃာတွေကဆွမြောက်နိုင်တယ်သံဃာဆိုရဲသင်္ကေတ net ကြီးထဲမှာမြုပ်မသွားနိုင်ဘူးဆိုတာကိုစီကိုစီသဘောကျပြီးတော့ကျင့်ကြံကြုတ်ကုတ်အားထုတ်နိုင်ကြပါစေကုန်သတည်း